Welcome to the Voice of America in Burmese.
ပြန်မောင်းခင်ဝေဒညာတညာဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ် December 17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတူမီတာ19 25 30နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်တမောင်သားမှာအနေနဲ့ခတ်သိမ်းခြင်းကြပါစေဒီနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေဥရောပအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကာကွယ်ဖို့အတွက်ရုရှားကတဆင့်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သမ္မတဟောင်းကတနင်္ဂနွေနေ့ကပြောလိုက်ပါတယ်ထိုင်ဝမ်ပို့ကုန်တွေကိုတရုတ်ကပိတ်ပင်တာဟာနိုင်ငံတကာကုန်သွယ်ရေးဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ကိုတမင်ခွဲခြားဆက်ဆံတာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်ရုပ်နဲ့မြောက်ကိုရီးယားတို့အချင်းချောက်ခံရတဲ့အခြေအနေမှာဂျပန်ဟာစီးရီးအသုံးစိတ်ကိုတိုးမြှင့်ဖို့လိုအပ်တယ်လို့ဂျပန်အနာရလစ်ဘရယ်ဒီမိုကရက်တစ်ပါတီရဲ့မူဝါဒရေးရာအကြီးအကဲကပြောလိုက်တဲ့သတင်းတွေနဲ့တခြားသတင်းတွေကိုမောက်ခင်ဖြူထွေးနဲ့တင်ပြပေးကြပါပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေအသက်နဲ့ရင်ပြီးပင်လယ်ထဲကိုဆက်လီတွေနဲ့ဖြန့်နေတာနဲ့ပတ်သက်ပြီး
မနမဘဝကျင်းနေလူတွေနဲ့ဆက်မကြည့်လို့ဆိုတော့တရားဟိုမှာရားတဲ့နေရာပဲကျွန်တော်ဒီမှာဆင်းလက်တယ်မှာဘာအမှတ်ပြတယ်မှာဘယ်လိုဖြစ်ကြတာဟုတ်တာဆိုတော့ထွားလိုက်တာရှိကြတယ
်ဘာလူခါလီဒုက္ခတဲ့စခန်းအမှတ်9ကရညာဒုက္ခတဲ့ဦးစောလင်းပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေမှာတော့ကဘာတော်ခီးသွားကဘာမြမမီဒီယာမြင်ကွင်းကျဲမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုဥတီမောင်တန်းနဲ့မခင်ဖြူထွေးတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဥရောပအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကကာကွယ်ဖို့အတွက်ရုရှားကတဆင့်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့သမ္မတဟောင်းဒီမီထရီမက်ဗီဒက်ဖ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။ဖြည့်စည်အားအကောင်းဆုံးလက်နက်တွေကိုကျွန်တော်တို့တိုးထုတ်နေပါတယ်လို့မက်ဗီဒက်ဖ်က Telegram လူမှုစာမျက်နှာပေါ်မှာရေးသားခဲ့တာပါ။ဥရောပပြောင်းအမေရိကဂျပန်ဩစတြေးလျနဲ့နယူးဇီလန်နဲ့တခြားနေရာတွေမှာနာဇီတွေကိုတိုက်စားခံနေကြတယ်လို့လည်းသူကဆိုပါတယ်။မက်ဗီဒက်ဖ်ကရုရှားလုံခြုံရေးကောင်စီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်ပါတယ်။အတန်ထက်အလွန်လက်နက်တွေပါဝင်လက်နက်အမျိုးအစားစစ်တွေကိုရုရှားကဖြစ်ပေါ်တိုးတက်အောင်လုပ်နေတယ်လို့သမ္မတပူတင်ကလည်းထပ်ခါထပ်ခါပြောခဲ့မှုပါတယ်။ရန်သူကိုလက်နက်ဖြုတ်နိုင်အောင်ရုရှားကလက်ဝှက်မှုရှိရှိတိုက်ခိုက်ဖို့စစ်ရေးဆိုင်ရာအယူအဆကိုပြင်ဆင်မယ်လို့သမ္မတပူတင်ကတောက်ချနေကပြောခဲ့တာပါ။နျူကလ িয়ার စစ်ကိုရည်ညွှန်းဖို့ရတယ်လို့နိုင်ငံတကာကစိုးရိမ်ကြပါတယ်။ဒီတော့တွင်မှာပဲယူကရိန်းနိုင်ငံရဲ့ခါဆန်မြို့မှာရုရှားစုခွာသွားခဲ့ပြီးတလားချာထိမိုင်းတွေကိုရှင်းနေရဆဲဖြစ်ပါတယ်။ရှေ့မှာမိုင်းထောင်ထားတယ်လို့စာရေးထားခဲ့ပေမဲ့ကဲ့ရဲ့လမ်းထဲမှာမိုင်းခွဲတည်ဆုံကြတာတွေကိုလည်းခါဆာမြို့ကကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့တည့်ရက်ထက်မှလက်နဲ့အမျိုးမျိုးနဲ့68ကြိမ်ပြစ်ခတ်ခဲ့တယ်လို့ဒေသကသတင်းတယောက်ကိုကိုးကားပြီး AP သတင်းကဆိုပါတယ်
။ထိုင်ဝမ်ပို့ကုန်တွေကိုတရုတ်ကပိတ်ပင်တာဟာနိုင်ငံတကာကုန်သွယ်ရေးဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ကိုတမင်ခွဲခြားဆက်ဆံတာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်စူချန်ချန်းကဒီကနေ့ဆွဆွဲပြောဆိုပါတယ်။ပြည်ကရေတောက်ကြနေမှာပဲထိုင်ဝမ်ကတင်ပို့တဲ့အရက်တချို့ကိုတရုတ်ကောက်ခွန်အာဏာပိုင်တွေကတင်ပို့ခွင့်ရုတ်တရက်ပိတ်ပစ်လိုက်တဲ့အကြောင်းထိုင်ဝမ်ဗန္ဒာယီဝန်ကြီးဌာနကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ၁ရက်နေ့ကစပြီးတော့တရုတ်ပြည်မကြီးကိုတင်သွင်းတဲ့အရက်နဲ့အစားအသောက်အားလုံးကိုတရုတ်ကောက်ခွန်ဌာနမှာမှတ်ပုံတင်ရမယ်လို့စီကံချမှတ်ထားတာပါဒီစီကံချက်နဲ့ဆက်ဆက်ပြီးအခုလိုလှုပ်ဆောင်တာလည်းဖြစ်ပါရယ်ထိုင်ဝမ်ကုမ္ပဏီတချို့ကိုစစ်စစ်စစ်ဆေးတာတွေကိုလုပ်နေတာပါဒါဟာကိုယ့်ဘက်သာစီမင်းတွေကိုချမှတ်ပြီးအုပ်ချုပ်ရေးပိုင်းလုပ်ပိုင်ခွင့်နဲ့ကုန်သွယ်ရေးမှာဝင်ရောက်ဆွတ်ဖက်တာဖြစ်တယ်လို့ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စံနှုန်းတွေကိုတရုတ်အစိုးရကချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်စူချန်ချန်းကပြောပါတယ်တရုတ်ဟာအထူးသဖြင့်ထိုင်ဝမ်ကိုခွဲခြားဆက်ဆံပြီးဟိုဝါလုတ်ဂျာလုတ်စသဖြင့်ညွှန်ကြားနေတယ်လို့ဝန်ကြီးချုပ်ကဒီကနေ့သတင်းထောက်တွေကိုပြောဆိုသွားတာပါတရုတ်ရဲ့လက်ရက်ကြောင့်ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီပံ့ပိုးပေးသွားမယ်အပြင်တရုတ်ကိစ္စကို WTO မှာတင်ပြသွားမယ်လို့လည်းထိုင်ဝမ်ဝန်ကြီးချုပ်ကပြောပါရယ်တရုတ်ကတော့ထိုင်ဝမ်ကိုသူ့ရဲ့ပိုင်တဲ့နယ်မြေတစ်ခုဖြစ်နေပြောဆိုထားတာဖြစ်ပြီးတော့လိုအပ်ရင်အင်အားသုံးတာတွေလုပ်မယ်လို့လည်းပြောထားတာပါရှင
်တရုတ်နဲ့မြောက်ကိုရီးယားတို့အချင်းချောက်ခံနေရတဲ့အခြေအနေမှာဂျပန်ဟာစီးရီးအသုံးစိတ်ကိုတိုးမြှင့်ဖို့လိုအပ်တယ်လို့ဂျပန်အာရယလစ်ဘရယ်ဒီမိုကရက်တစ်ပါတီရဲ့ဘူဝါဒရေးရာဌာနအကြီးအကဲကိုအီချီဟာကီဦးဒါကဒီနေ့တင်းနှွေနေ့ထိုင်ဝမ်ခီးစဉ်တွင်မှပြောလိုက်ပါတယ်
我が国は戦後一貫して平和国家としての道を歩んでまいりました。
ドゥティアカバセクレがジャパンが年々ランを焼けたば、80年代に焼ばめ。だびめ、 ညဉ့်ညဉ့်စကလုံးကိုရွတ်နေုံနဲ့တော့ကျွန်တော်တို့ရဲ့ညဉ့်ညဉ့်ရေးကိုကာကွယ်ဖို့မလုံလောက်ပါဘူးလို့သူကပြောသွားခဲ့တာပါ။ထိုင်ဝမ်နဲ့ဂျပန်တို့ကတရားဝင်သံတမန်ဆက်ဆံရေးမရှိပေမဲ့တရုတ်ရဲ့အန်ရေကိုစိုးရိမ်အမှတူကြတဲ့အတိုင်းတရားမဝင်ဆက်ဆံရေးတော့ရှိတာပါလေ။ဂျပန်ကာကွယ်ရေးသုံးစိတ်ကိုပြည်တွင်းထုတ်ကုန်တန်ဖို့ GDP ရဲ့တရားကိုင်းလုံး၃နေရာကငန်းတဲ့အတွင်း၂နေရာကိုင်းလုံးကိုတွန်းပြင်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကနောက်နေ့ဘတ်ဂျက်အတွက်ပြင်ဆင်ရမှာပြောခဲ့ပြီးဖြစ်ပါလေ။
ဒီကအမေရိကန်ဒေါ်လာအားဖြင့်ဆိုရင်80ဒသမ95ဘီလီယံဖြစ်လာမှာပါ။ဒီခါအမေရိကန်နဲ့တရုတ်ပြည်ရင်ဂျပန်ဟာကမ္ဘာမှာတတိယဆေးရေးအသုံးစိတ်ကြီးတဲ့နိုင်ငံဖြစ်လာမှာဖြစ်ပါတယ်။တရုတ်နိုင်ငံမှာအစိုးရကလူတွေကိုအိမ်တွေကနေအပြင်မထွက်ဘဲနဲ့နေကြဖို့ကတ်သတ်ချက်တွေကိုပြန်ပြီးတော့ရုပ်သိမ်းပေးလာနေတဲ့အချိန်မှာပဲ ကိုဗစ်လုံးဝမရှိစေရဆိုတဲ့တရုတ်ရဲ့တင်းကျပ်တဲ့ဇီရိုကိုဗစ်မူကြောင့်စီးပွားရေးထိခိုက်ခဲ့ရပြီးဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါ။ဗိုင်းရပ်စ်ကူးစက်မှုတွေအဆုံးသတ်အောင်လုပ်သွားမယ်လို့တရုတ်ဝန်ကြီးများထားပေမဲ့ကန့်ကွက်ဆန္ဒပြပွဲတွေကြောင့်ရှော့ပေါက်မှုတွေကိုလှုပ်လာရပါတယ်။ခီးသွွာလာမှုနဲ့စီးပွားရေးလုပ်ငန်းတွေကိုရပ်မပြတ်တော့ဘဲကိုဗစ်ကူးစက်မှုတိ ီဝေးအတွင်းမှာဆေးရုံတွေမှာဗိုင်းရပ်စ်ပိုးကူးစက်မှုတွေပိုပြီးရထိရရကူးတာနိုင်မှုအတွက်ဝန်ထမ်းအင်အားတိုးချဲ့တာနဲ့စေဝါထောက်ပံ့ပို့ပေးတာတွေအပါအဝင်ဆေးရုံတွေကိုအပြည့်အဝကူညီထောက်ပံ့မှုတောင်းဆိုခဲ့တယ်လို့ဖော်ပြပါရယ်ကြပြင်အနာပိုင်တွေအနေနဲ့သူတို့ဒေသကဒီအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေရဲ့ကျန်းမာရေးကိုသေချာစောင့်ကြည့်ဖို့လည်းပြောဆိုထားပါတယ်။ကိုဗစ်ကသက်ချက်တွေဖြေလျှော့ပေးခဲ့တဲ့သတင်းပတ်ကစားလို့ကူးစက်မှုတွေဘလောက်တိုးလာတယ်ဆိုတော့ချင်းချင်းလင်းလင်းမသိရသေးပါဘူးရှင
်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်။အီရန်ကစာတပ်ပြပွဲတွေမှာပါဝင်ခဲ့ကြသူအများအပြားဟာတေးတာအပိခံမဲ့အန္တရာယ်ကြုံနေကြရတယ်လို့လူခွေရဲ့အုပ်စုတွေကသတိပေးလိုက်ကြပါလေပထမဆုံးတည်တံပေးခံရသူအသက်23နှစ်အရွယ်ရှိမော်ဆန်ရှန်ကာရီကိုကြာတာပလင်းကကြိုးပစ်လိုက်ပြီးတဲ့နောက်နိုင်ငံတကာကပြစ်တင်ဝေဖန်နေကြတာတွေကိုအီရန်ကခံရပေမဲ့နောက်ထပ်ဆန္ဒပြသူဒရာဇင်လောက်ဟာအမှုရင်းဆိုင်နေရပြီးတည်တံကြခံရမယ့်အန္တရာယ်ရှိနေတယ်လို့လူခွေရဲ့အဖွဲ့တွေကပြောပါတယ်အီရန်တရားရုံးတွေကဆန္ဒပြသူ17ယောက်ကိုတည်တံချခဲ့ပြီးဖြစ်ပါတယ်အစ္စလာမ်ဘာသာရေးရဲတွေဖမ်းခါပြီးထိန်းသိမ်းထားစဉ်တွေမာဆာအာမီနီတိုက်ဆုံသွားပြီးတဲ့နောက်အစိုးရစတင်ရေးလှုပ်ရှားမှုက3လကြာအောင်ဖြစ်ပွားခဲ့တာပါအစိုးရကတော့ဒီဆန္ဒပြပွဲတွေကိုစုပမှုတွေဖြစ်ပြောဆိုပါတယ်တလကြာမတရားစစ်ဆေးပစ်ပေးခဲ့ပြီးတဲ့နောက်အသက်20နှစ်နဲ့အရွယ်မာဟန်ဆာဒရတ်ကိုခုခါမှာအဆုံးစီရင်ဖို့ပြင်ဆင်နေတယ်လို့နိုင်ငံကလူငယ်ချမ်းသာဘွယ်အဖွဲ့ကြီး AI ကပြောလိုက်ပါတယ်ဆန္ဒပြပွဲတွေအပြင်မှာသူကဓာတ်ကိုဆွဲထုတ်ခဲ့တယ်လို့အစိုးရကဆွဆွဲအပ်ပေမဲ့ဆာဒရတ်ကတော့ညှင်းဆိုခဲ့ပါတယ်အခုလိုဒေတာပေးခံရသူတွေအများစုဟာအစစ်စေးခံစင်တဲ့တရားရင်ဆိုင်နေစဉ်အတွင်းမှာရှေ့နေခေါ်ခွင့်မရှိခဲ့ပဲအရင်စလိုစစ်စေးပြစ်တာချမှတ်ခဲ့တာဖြစ်တယ်လို့လူခွေရေးအဖွဲ့တွေကပြောကြပါတယ်။နိုင်ငံခြားဆွေးအတွေကအီရန်ပေါ်စီးပွားရေးနဲ့တန်တမာရေးပြစ်တံခတ်တာတွေကိုအရေးပါပါမတိုးပြစ်နိုင်ဘူးဆိုရင်အီရန်ဆွေးအရရက်ဆက်တဲ့လောက်ရတွေကိုမီးစိမ်းပြပေးတာနဲ့အတူတူပါပဲလို့နယူးယောက်မြို့အခြေစိုက်အီရန်လူခွေရေးအဖွဲ့ CHRI ရဲ့အလုံးမှုဆောင်ဒါရိုက်တာဟာဒီဂေမီကပြောပါတယ်။
ဣရန်နိုင်ငံအတွင်းကဒီလိုမျိုးဒီလက်ရှိနိုင်ငံရဲ့အခြေအနေတွေကြောင့်ပဲကမ္ဘာလက်ခီးသွွားလုပ်ငန်းလည်းတည်တည်တသားထိခိုက်လာနေပါဗျ။ဥရောပအမေရိကနဲ့အာရှနိုင်ငံတွေကခီးသွွားတွေရဲ့ခီးစဉ်85ရာခိုင်နှုန်းကျော်ပြန်ပြီးတော့ဖြတ်သွားကြတယ်လို့ Iran Hotel လုပ်ငန်းရှင်များအဖွဲ့အကြီးအကဲ Jamshid Hamzizi တန်က Iran အစိုးရတစ်စိတ်တစ်ပိုင်းပိုင် ILNA သတင်းဌာနကိုပြောပါဗျ။ဣရန်နိုင်ငံကိုခီးမသွွားကြဖို့နဲ့ Iran မှာရောက်နေကြတဲ့သူတွေဆိုရင်လည်းအဲ့ဒီကနေထွက်ခွာကြဖို့ပြီးခဲ့တဲ့လပိုင်းတွေကစပြီးတော့နိုင်ငံတချို့ကသူတို့ရဲ့နိုင်ငံသားတွေကိုသတိပေးထားတာပါ။တချိန်တည်းမှာပဲ Iran ဆူရကနိုင်ငံသားသားအတော်များများကိုစွပ်စွဲချက်တစုံတရာမပြောဘဲဖမ်းဆီးတာတွေရှိနေတာကြောင့်ကမ္ဘာလက်ခီးသွွားတွေ Iran ကိုသွားဖို့အတွက်နှစ်ခါပြန်စဉ်းစားရတဲ့အခြေအနေတွေကြောင့်လည်း Iran ရဲ့ခီးသွွားလုပ်ငန်းတည်တည်တသားထိခိုက်လာတာပါ။ Iran မှာ2018ခုနှစ်ကစလို့ရေကြီးရေလျှံတာလို့တဘာဝဘေးကျင်းရတာတွေအပြင်လောင်စာစီစီတာနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံရဲ့ဟိုတယ်ဝန်ဆောင်မှုလုပ်ငန်းတွေအခက်အခဲကြုံနေရတာဖြစ်တယ်လို့ဟမ်စီစီတန်းကပြောပါရရှင်။ဂျပန်ကုမ္ပဏီ Thyssen Space iSpace Institute ကဒီလကိုဆင်းသက်မဲ့အာကာသယာဉ်ကိုတနင်္ဂနွေနေ့တုန်းကအမေရိကန်ပြည်ထောင်စု Florida ပြည်နယ် Cape Canaveral ကနေပြစ်လွှတ်လိုက်ပါတယ်။လွန်ခဲ့တဲ့ရာစုဝက်အတွင်းမှာအမေရိကန်ရုရှားနဲ့တရုတ်တို့ရဲ့အာကာသဌာနတွေကလကိုဆင်းတဲ့ယာဉ်တွေကိုပြစ်လွှတ်နိုင်ခဲ့ကြပြီမဲ့လို့ပုဂ္ဂလိကကုမ္ပဏီကတော့မလုပ်နိုင်သေးပါဘူး။အခုခီးစင်ကိုတော့ Hakuto Mission လို့နာမည်ပေးချပြီးတော့ဂျုံပြန်တက်သွားတဲ့အခါမှာဂျပန်နိုင်ငံကစောင့်ကြည့်နေကြတဲ့သူလူတရာလောက်ကလက်ခုပ်လက်ဝါးတီးပြီးတော့အဟစ်အောင်ပွဲခံခဲ့ကြပါတယ်။လာမယ့်နှစ်မှာလကူဖြက်ပြန်တမ်းမဲ့ SpaceX အာကာသယာဉ်ပေါ်မှာလူ၈ဦးလိုက်ပါသွားဖို့မျှော်လင့်တဲ့အကြောင်းဂျပန်ဘီလီယံနာတထေးကြီးယူဆာကူမဲဇဝါကတောက်ချနေတုန်းကပြောပါတယ်။ဟာကူတိုရဲ့အတိတ်ပဲကတော့ယုံဖြူလို့အတိတ်ပဲရတာဖြစ်ပါတယ်။ဂျပန်ရိုးရာပုံမြင်တွေပေါ်မှာတော်ဒီလကဘာပေါ်မှာယုံဖြူရှိပြီးတော့အာရှပြည်ကရင်အရာဒီနှစ်ဟာယုံနှစ်လည်းဖြစ်ပါတယ်။လဆင်အကာသယင် M1 ကိုတော့ဂျာမနီနိုင်ငံမှာတက်ဆင်ခဲ့တာဖြစ်ပါတယ်။ဒီရင်မှာအမေရိကန် NASA ရဲ့လေလာရေးဂျိုဒုတလုံးကိုလည်းတည်ဆောင်သွားပြီးတော့လကဘာဘက်ပလန်ကျောင်းထဲမှာပြစ်လွတ်လိုက်မှာဖြစ်ပါတယ်။ဧပြီလကုန်ပိုင်းမှာဒီလဘော်ကိုဆင်းသက်မှာဖြစ်ပါတယ်။ဂျပန်နိုင်ငံဂျာစာအာကာသဌာနရဲ့ဘေ့စ်ဘောဘောလုံးအရွယ်ရှိတဲ့ဘိန်းနှဘိန်းတက်ဆက်ယုံရင်ငယ်နှစ်ဆင်းနဲ့ UAE နိုင်ငံရဲ့ဘိန်းလေးဘိန်းတက်ရုရှားအမည်ရှိတဲ့ရင်ငယ်ကိုလည်းဒီလဆင်းအာကာသယာဉ်ပေါ်ကနေချပေးထားမှာဖြစ်ပါတယ်။လကိုပို့ပေးဖို့အတွက်ဒီ NASA နဲ့ iSpace Company တို့ဟာ2025ခုနှစ်တုန်းကစာချုပ်ချုပ်ဆိုထားတာပါ။2040မှာလူတွေကိုဒီလပေါ်မှာအမြဲတမ်းထားရှိဖို့အတွက် iSpace ကရည်မှန်းထားပါတယ်ရှင်။
နောက်ဆုံးရသတင်းလေးကိုဥတ္တမောင်သန်းနဲ့မခင်ဖြူထွေးတို့အကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။ဥပစာပြီးတော့သတင်းဆောင်ပါးတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ Ranger သတင်းနဲ့စကြပါမယ်။ပွင့်လင်းရာသီချိန်ရောက်လာတာကြောင့်ရောဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံထဲမှာ Ranger တွေအတွက်အသက်အန္တရာယ်လုံခြုံရေးစိုးရိမ်မှုတွေပိုတိုးလာတာကြောင့်ပါမျော်လင့်ချက်အနာကမဲ့နေတဲ့ကန့်သတ်ချက်တွေနဲ့နေထိုင်နေရတဲ့ဘဝတွေကနေလွတ်မြောက်ရေးရိုညာမွတ်စလင်တွေကြိုးစားနေကြပါလေ။ပင်လယ်ပြင်ပဝင်းကုန်းလန်းရေလန်းနီလန်းမျိုးစုံနဲ့အသက်နဲ့ရင်သွားလာရင်ဒုက္ခတွေရဲ့ထွက်ပေါက်လမ်းရှာကြတာမှခီးလန့်မှာအသက်သေဆုံးရတဲ့အထီးကြုံရတာတွေလဲဆယ်စုနှစ်နဲ့ချီရင်ဆိုင်နေကြတဲ့ရိုညာတွေရဲ့အခက်ခဲဒုက္ခစိန်ခေါ်မှုတွေအကြောင်းကိုတော့မတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
သိန်းနဲ့ချီတဲ့ရိုဟင်ညာမွတ်စလင်တွေလက်ရှိခိုးလုံနေထိုင်နေကြရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာမျှော်လင့်ချက်ကမဲ့နေသလိုသူတို့နေထိုင်ခဲ့တဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာနေနေကြရစေမွတ်စလင်တွေအတွက်ကလည်းနိုင်ငံတွင်းခရီးသွားလာခွင့်ကန့်သတ်ချက်တွေလိုတင်းကျပ်တဲ့စည်းမျဉ်းနေကြမှာထွက်ပေါက်ပိတ်နေသလိုဖြစ်နေလို့ပင်လယ်လန်း၊ကုန်းလန်း၊ရေလန်းတွေကနေသူတို့အတွက်အဆင်ပြေနိုင်မဲ့နိုင်ငံတွေစီခရီးဆက်နိုင်မှုနီးလန်းပေါင်းစုံနဲ့နှစ်ရှည်လာများစူးစမ်းနေကြတာဖြစ်ပါတယ်ဒီသတင်းပတ်ထဲမှာတော့အင်ဒိုနီးရှားနိုင်ငံအာချေကန်ဂျီကိုရိုဟင်ညာလှေစည်းပြေဒုက္ခသည်အလုံးရင်းနဲ့ရောက်လာတယ်လို့ထိုင်းနိုင်ငံဖူခတ်ဘက်မှလည်းဆက်လီတွေနဲ့ရိုဟင်ညာဒုက္ခသည်အများအပြားဆက်ရောက်လာပါတယ်။ရန်ကုန်တိုင်းလှဲကူးမြို့နယ်မှာဆိုရင်လေရိုဟင်ညာမွတ်စလင်တွေလို့ယူဆရတဲ့သူတွေအစုလိုက်အပြုံလိုက်တည်ဆုံနေတာတွေတွေ့ခဲ့ပါတယ်။အခုလိုမျိုးရိုဟင်ညာတွေပင်လယ်ပြင်တွေကုန်းလမ်းရေလမ်းတွေမှာဒုက္ခအကြက်တဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ရိုဟင်ညာအရေးလှုပ်ရှားသူတွေဘက်ကအတော်လေးကိုစိုးရိမ်နေကြတာပါ။သူတို့အတွက်ထိန်းချုပ်ကန့်သတ်ချက်တွေများတဲ့ရိုဟင်ညာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံတွေကစိုးရိမ်ရတဲ့လုံခြုံရေးအခြေအနေတွေကြောင့်မွန်းကျက်တဲ့ဒုက္ခတွေတွေကလွတ်မြောက်ရုန်းထွက်နိုင်ခြေရှိမလားဆိုတဲ့မျှော်လင့်ချက်တွေနဲ့သူတို့အတွက်အသက်အန္တရာယ်ရှိမှန်းသိရတဲ့ကမ်းမမြင်လမ်းမမြင်ပင်လယ်လမ်းတွေကိုမျက်စိစုံမှိတ်ပြီးရွေးချယ်ခဲ့ကြတာလို့ဘာလူခါလေးဒုက္ခသည်စခန်းအမှတ်၉ကဦးစောလွင်ကပြောပြပါဗျာ
ပြောရင်လည်းတို့ရောဒီပေါ်ရင်ကျင်းနေတဲ့အစံပြေဘူးအဲ့မှာဆားတော့ကျင်းနေလို့တိတ်ပြတ်အစံပြေဘူးဘုနေမှုဘဝကျင်းနေလို့တိတ်ပြတ်အစံပြေဘူးဆိုတော့တို့ရောဟိုမှာရားတဲ့နေရာကိုကျွန်တော်ဒီမှာဆူလက်တယ်မှာပဲအဲ့မှာတွားရတယ်မှာပြီးဆိုကြတော့ဟိုကတို့ရောတွားလိုက်တာရှိကြတယ်ဒီကတည်းကနေရွှေချင်တာကျွန်တော်တို့ဒုက္ခစီစကမှနေတဲ့ဆိုတော့ကျွန်တော်တို့အသေးပြတ်အစမကြီးရယ်ကျွန်တော်တို့အသွားရှင်နေနေရကိုသွားလည်းမရဘူးဒီတဲ့ပင်ရတဲ့ပြားနေတဲ့ကျွန်တော်တို့ကိုကန်တက်ကြတာရှိတယ်ကန်တက်ကြတာရှိတယ်စကရနေဟိုစားလုံးဝမဖယ်ရဘူးဆိုတာနဲ့ကျွန်တော်တို့လုံးဝကိုဖယ်လို့မရဘူ
းဟုတ်ကဲ့
နောက်ကိုရရှိတယ်ဆီလမင်းနဲ့သွားမစီနေတဲ့ဆီလမင်းနဲ့ပဲကျွန်တော်တို့သွားတော့တခုပဲရှိတယ်ဒီတဲ့ခုခုနေရဆိုရင်လည်းကျွန်တော်တို့သွားလည်းလုံးဝမရဘူးကျွန်တော်ကမကမှဒီမှာ ကျူးရင်လည်းမတမတ်ကျွန်တော်တို့ကြောက်တယ်။နောက်လူကုန်းကမနာပတ်ပြီးတော့သူတို့ကတပိစိနာရတယ်ရှိတယ်မသွားနဲ့အဲဒါကမဲရီသွားတယ်ဇေဝမယ်ဟိုကမလေးရှားကိုမသွားနဲ့ဖိုးစောင်းနဲ့မလာနဲ့အဲဒါကိုလုံးလည်းနဲ့အဲ့ဒါတွေပြတာရှိတယ
်တကယ်တော့ဒီလိုထိန်းချုပ်ကန့်သတ်မှုစိုးရိမ်စရာကောင်းတဲ့အခြေအနေကနေလွံ့မြောက်နိုင်မှုနီလန်ပေါင်းစုံတုံးပြီးတော့ထွက်ပြေးခဲ့ကြတဲ့ရိုဟင်ညာတွေဟာသူတို့သွားတဲ့လန်ခီမှာလည်းဒုက္ခတွေအစဉ်စဉ်ထပ်ပြီးတော့ကြုံရတာပါလူကုန်ခုခံရတာအပါအဝင်ပွဲသားတွေကိုဝန်ဆောင်မှုပေးတဲ့အခါမှာဒုက္ခတဲ့စခန်းတွေထဲမှာရှိသမျှစုဆောင်းငွေတွေလိမ်လည်ခံရတာမျိုးရှိသလိုထွက်သွားတဲ့လမ်းကြောင်းတွေမှာလည်းတဘာဝဘေးရန်တွေအပါအဝင်တက်ဆိုင်ရာအာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေပွဲသားတွေရဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုလိုညှဉ်းပန်းနှိပ်စက်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ဒီလိုမျိုးအခြေအနေတွေကိုကြုံတွေ့နေရပေမဲ့လည်းရိုဟင်ညာဒုက္ခသည်တွေဘက်ကနီလန်ပေါင်းစုံနဲ့ထွက်ခွာနေကြတဲ့အခြေအနေဖြစ်ပါတယ်လို့ Cause Bazaar ခရိုင်ကုတုပလောက်ဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြိုင်ကအခုလိုရှင်းပြပါတယ
်အဓိကကတော့ဒီလူအခွင့်ရေးရှိဖို့ခံရတာနေဒီလိုအချမ်းတွေမျိုးဖြစ်လာတာပါဒီလူတွေမှာရော့ပိုင်းဆိုင်ရာရော့ဆက်ပိုင်းဆိုင်ရာရော့ဘာမှအဲမြေလင်းချက်မရှိဘူးဆိုတော့အဲဒီအခုပေတင်းအဲ IDP စကဲမှာရော့ပြီးတော့ပေတင်းတခြားမျိုးတွေတွေမှာနေရေးနေရာတွေကရော့ပြီးတော့ဒင်းလာတဲ့ဒေါကတဲ့စကဲကရော့သုံးခုစလုံးကနေအဲတွေ့သွားတာများတယ်တွေ့သွားတဲ့လမ်းကြောင်းကြတော့ဒီမှာရခိုင်ပြည်နဲ့ရသေးတော်မျိုးနေရှိတယ်ဒီမှာစူးစောင်းနေတဲ့လူတွေကိုအဲ့ဒီကနေတဆင်းရင်ကုန်တိုင်းဒေသကြီးပါရင်ကုန်တိုင်းဒေသကြီးကနေတဆင်းဆိုင်နေသေးပါတိုင်းငယ်သေးကနေတဆင်းဟိုမလဲပါဒီလိုအသူရောဆင်းဆင်းထွက်ကွာနေတယ်အင်ဒိုနီးရှားပေါ့နော်အင်ဒိုနီးရှားကိုတွေ့သွားတာလေးရှိတယ်မလဲကိုတွေ့သွားတာလေးရှိတယ်ဒီဘင်္ဂလားဒေ့ရှ်ကလည်းရှိတယ်ဒီမှာစစ်တပ်ကောင်ကနေတလတ်တချင်းဒါအင်ဒိုနီးရှားလမ်းကြောင်းပါဒီလိုလည်းရှိတယ
်ဟုတ်ကဲ့အဲ့တော့အဲ့လိုမျိုးထွက်ကြတဲ့လမ်းကြောင်းတွေအသီးသီးနဲ့ထွက်ကြတဲ့အခါမှာပေါ့နော်ဒီဘလို့ပုံစံမျိုးတွေနဲ့သူကဆက်သွယ်ပြီးတော့မှာပေါ့နော်ဝင်ဆောင်ကပေးရတဲ့အနေအထားတွေကရောဘလို့ရှိပါလဲရှင်
ဒီမှာမလေးရှားမှာလည်းရှိတယ်ပြီးတော့ထိုင်းမှာလည်းရှိတယ်ပြီးတော့ရခိုင်ပြည်နယ်ထဲမှာလည်းရှိတယ်ပြီးတော့ဒုက္ခသစ္စာကအတိတ်မှာလည်းရှိတယ်သူတို့ပွဲစားတွေကတော့ထိုင်းပြည်နယ်ကိုကြတော့ဒီမှာစစ်တဲ့ရောပြီးတော့တခြားပွဲစီရောသူတို့ရဲ့တင်းချောင်းနယ်နယ်ထဲမှာရှိတယ်လေအောင်ရှုံမှုကနေဒီလူတွေဘာကြောင့်ဆက်နိုင်လဲနေစဉ်နဲ့တော့ဒါကတော့မြေကုန်းတောက်ကြပါပဲခွန်းလဲနဲ့ရောရေလဲနဲ့ရောဒါအကုန်လုံးပါဝင်တဲ့တဲမှုရှိတယ်အဲဒီလေတွတ်သွားတာချင်းဘာကြောင့်ပတ်ရှင်တဲ့ရင်အဲတွေ့လဲရတာပေါ့ဒီကနေစံတော့ဒုက္ခတဲ့စကန်ဘင်္ဂလားဒေ့ရှ်ကနေအော်ရသေးတော်ကိုရောက်သွားရင်စေတင်ပါအဲဒီကနေတဆင်းသူတို့ရင်ကုန်တိုင်းဒေသကြီးနဲ့အိုင်းငယ်စေးကိုရောက်သွားရင်တင်းလဲစေမမငွေပ
ါဟုတ်ကဲ့
အဲဒီတိုင်းကနေမလေးရှားကိုရောက်ရင်တင်း35တင်းပါကျဆူပေါင်း75တင်းပုံချခင်ရတယ
်ဟုတ်ကဲ့အဲ့တော့အခုအဲ့လိုမျိုးထွက်သွားကြတဲ့ခါမှာအခုဒီရပိုင်းထဲမှာပေါ့နော်ဒီအဖမ်းဆီးခံရတဲ့တရင်တွေကခက်စိတ်စိတ်ကြားရတယ်ဗမာပြည်ထဲမှာဆိုရင်လည်းအစုလိုက်ပြုံလိုက်ဖမ်းဆီးခံရတာရှိတယ်ပေါ့နော်ဒီလိုမျိုးထွက်သွားဖို့လုပ်တာသွားဖို့အတွက်အုပ်စုလိုက်ကြီးတွေဖမ်းခံရတဲ့အနေအထားရှိတော့သူတို့သွားတဲ့လမ်းကြောင်းတွေမှာသူတို့အတွက်ဘယ်လောက်ထိအန္တရာယ်ဖြစ်တယ်လဲနောက်ဒီဖမ်းဆီးခံရတဲ့အခါမှာသူတို့သွားခြင်းနဲ့ဒီခရီးစဉ်ကအဆုံးထိမရောက်တဲ့အခါမှာဒီလူတွေကဘယ်လောက်ထိဒုက္ခတွေ့ကြလဲပေါ့နော်အဲ့ဒါလေးနည်းနည်းသိသလောက်ပြောပြပေးပါဦး
သူတို့ဖမ်းဆီးခံရတာကတော့သူတို့အခက်ခဲပေါင်းမျိုးစုံနဲ့သူတို့တွေ့ကြနေတာပါသူတို့လမ်းကြောင်းမှာသူတို့ခုံးလမ်းနဲ့သွားတာလည်းရှိတယ်ရေလမ်းနဲ့လည်းရှိတယ်အဲ့ဒီမှာတက်ကတလေးပွေးစားကသူတို့ကိုနှခါလင်းတယ်ရှိတယ်သူတို့ကဘာမှမသိသူတို့ထိုင်းမှာပေါ့နော်ထိုင်းမှာသူတို့ဖက်ရှင်လေးပေးသွားတယ်ပြီးတော့တက်ပြီးတော့သူတို့စီကနေဖက်ရှင်တောင်းတာရှိတယ်ရိုက်တာဆက်တာတော့ရှိတယ်ပြီးတော့လမ်းကြောင်းမှာအမျိုးသမီးတွေဆိုရင်မုတ်တင်းချင်းခံရတာလည်းရှိတယ်ဒီတော့တချို့ဆိုရင်ရေလဲနဲ့တေဆုံးသွားတာလည်းရှိတယ်ဒီတော့မြန်မာပြည်မှာပြည်ရင်သူတို့ကိုကူးရင်တစိမ့်နဲ့သူတို့ကိုနေချောဆိုပြီးတော့ပုံမတွေအမျိုးမျိုးထည့်ပြီးတော့အာနာပိုင်တွေကသူတို့ကိုတောင်းချတာလည်းရှိတယ်အဲပြီးတော့မလေးရှားမှာရောအင်ဒိုနီးရှားမှာရောတောင်းချတာအများကြီးရှိတယ
်ဟုတ
်ကဲ့ဒါလူပဲတိတိဒါကတော့သူတို့ခရယာခင်ချင်းကိုတိုင်ကဒါစီဗီတာကိရှာပါဒီတက်ကိစ္စဆိုရင်လေဒီလူတွေမှာမျိုးလင်းချက်ဆိုတာဘာမှမရှိဘူးအခုမာတင်ဒီမှာဒုက္ခတွေဘဝနဲ့ဒီမှာဘင်္ဂလားဒေ့ရှ်မှာလည်းငားကြီးရှိသွားပြီအပြီးတော့မြန်မာပြည်မှာလည်း IDP ကဲမှနေလာတာစိန်ကြီးပြေးသွားပြီပြီးတော့မောင်တော်ကုတိကမှနေလာတဲ့လူတွေလည်းစေဇူနီပေါင်းများစွာရှိလာပြီဒီလူတွေကအပြလာရောဖညာရဲ့ရောချမ်းမာရဲ့ရောအလောက်ခံအဆင်းအလန်းရောဘာမျိုးလင်းချက်မရှိဘူးဆိုတော့
ဒီလူတွေမှာဒီမှာစက်ပိုင်းဆိုင်ရာရောပြီးတော့ရပ်ပိုင်းဆိုင်ရာရောပြီးတော့လူမှုရေးဆိုင်ရာရောပြီးတော့ဘာသာရေးဆိုင်ရာရောဘာမှဒီလူတွေမှာမခင်ဘူးသူတို့စိတ်ရောက်တာတိတ်ကြွားတယ်နောက်ဆုံးမှာသူတို့ဒီလမ်းကြောင်းပဲရွေးတာပါကျွန်တော်တို့စိန်နဲ့စိတ်ပဲကြီးစေရဟာလေသူတို့ပြီးတယ်ပြီးတော့ရှင်ရင်တော့ကျွန်တော်တို့ဘဝတစ်ခုခုစံတော့မှထူလာမယ်ထူတဲလာမယ်ဆိုပြီးတော့သူတို့စိန်စိတ်ပဲကြီးရှင်ရင်တော့ကျွန်တော်တို့ခံစားမှာတော့ကုလာပြီးဆိုပြီးတော့အဲ့လိုမျိုးမျောနေကြနဲ့ဆွတ်သွားနေတာပါ
ဟုတ်ကဲ့ဒီတနင်္လာနေ့ကကျွန်တော်တို့သိရတယ်လဲကူးမှာအလူတွေအစုလိုက်ပြုံလိုက်ရိုက်နှက်ပြီးတော့မှတက်ပြီးတော့မှလမ်းဘေးမှာပြစ်ခဲ့တဲ့ဟာမျိုးရှိတယ်တချို့ဆိုရင်လည်းအောက်ဆီဂျင်ပြတ်တာမျိုးခုနအစာရေစာပြတ်ပြီးတော့လမ်းမှာဒုက္ခရောက်တာတွေလည်းရှိတော့ဒီလိုမျိုးလမ်းမှာဒုက္ခပေါင်းစုံရောက်တဲ့အခါမှာတို့အတွက်ပေါ့နော်ဘာများလုပ်ပေးနိုင်တာမျိုးရှိမလဲနောက်ပြီးတော့တို့ဒီလောက်ထိအခက်ခဲတွေဟိုဘဝတွေကြုံနေရတဲ့အချိန်မှာတောင်တို့ရောက်အောင်ဒီလမ်းတွေကနေပြီးတော့လွတ်မြောက်အောင်သွားနေကြတယ်ဆိုတော့ဒီလိုအနေအထားပေါ်မှာကိုအောင်မြင်းတို့ဗာများပြောချင်တာရှိပါလဲရှင
်ဒီကဇေမီကအရင်အမီကဗာလဲဆိုရင်ဒီလူတွေမှာလွတ်ပွားရဲဘာမှမရှိဘူးသူတရကဘာမှမြင်လို့ချက်မရှိဘူးဆိုလို့ရှိရင် society ချင်းချင်းဝင်လာတာရှိတယ်လေကပားအတန်အဝိုင်းကနေအစီစဉ်ရှင်မင်းသားတကူလောက်လောက်ပေးရမှာပါသူတို့ကိုဒီတိတ်ကရှိရှိနေတိုင်းနိုင်အောင်တကူကိုတဇွန်တကူလောက်ပေးနိုင်ရဲ့ဆိုလို့ဆိုရင်အဲပြီးတော့ဒီထဲမှာ NGO INGO တွေကနေတစ်ဆင့်သူတို့ကိုပညာပေးတာလို့အဲလူသားချင်းစာနာမှုဆရာပွန်ရေးပေးတာလို့အဲပြီးတော့လောက်ခံအခွင့်အလမ်းတင်တည်တာလို့အဲ့လိုမျိုးဆောင်ရွက်ပေးရမှာပါအ
ခု
လိုမပေးဘူးဆိုလို့ဆိုရင်ဒီကိစ္စကဆက်ပြီးတော့ရှင်းနေမှာပါပဲ
အခုလိုပွင့်လင်းရာသီချိန်ရောက်လာတဲ့အချိန်တိုင်းရိုဟင်ညာမွတ်စလင်တွေဟာပင်လယ်ခီးကျန်းတွေကုန်းလန်းတွေကနေသူတို့သွားလို့တဲ့နိုင်ငံတွေစီကိုခီးနှင်နေကြတာဖြစ်ပါတယ်။တချို့ဆိုလို့ရှိရင်လည်းဘယ်နေရာကိုပဲရောက်ရောက်ဒီဒုက္ခတွေကနေကင်းဝေးရင်ပြီးရောဆိုတဲ့စိတ်ဇောတွေနဲ့ထွက်လာကြတာများတယ်လို့လည်းဆိုပါတယ်။လက်တလောအချိန်တွေမှာတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်ခံမထားတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ချိန်ကနေစလို့ရိုဟင်ညာတို့အရေးနှစ်နိုင်ငံကြားဘလို့ဆက်ပြီးတော့ကင်တွယ်မလဲဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီလိုအချိန်တွေမှာတော့ကလေးတငယ်တွေအမျိုးသမီးငယ်တွေလူငယ်လူလက်ပိုင်းအများစုပါတဲ့ရိုဟင်ညာဒုက္ခသည်တွေဟာမြန်မာနိုင်ငံနောက်ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေရေလန်း၊ကုန်းလန်း၊နီလန်းမျိုးစုံနဲ့သူတို့ရဲ့ဘဝတစ်စချိုးပြောင်းလဲလာမလားဆိုတဲ့မျှော်လင့်ချက်တွေနဲ့အသက်တွေဘဝတွေကိုရင်းပြီးအနာဂတ်အတွက်မသေးချာမရေရာလာတဲ့ပင်လယ်ပြင်ခီးကျန်းတွေကိုဆက်ပြီးတော့နှင်းနေကြဆဲဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာတလောခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာပါ။ကုန်စည်နှုန်းတွေကြီးနေတဲ့အခု2022ခုနှစ်မှာ Christmas အပြင်ဆင်တွေကိုအကုန်ကျနည်းနည်းနဲ့ပြင်ဆင်နိုင်ဖို့မိသားစုတော်တော်များများကနီလန်းရှာနေကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာလုပ်ခဲ့တဲ့အိမ်နွေးအလှဆင်ပစ္စည်းများပြပွဲမှာအခုနှစ်အတွက်ဘလို့ပြင်ဆင်နေခေစားနေလဲဆိုတာကိုမတ်စုမြင့်မော်နဲ့အတူကမ္ဘာတလောခီးသွားအစီအစဉ်ကနေသွားကြည့်အောင်ပါဗျာ။
အမေရိကန်ပြည်ထောင်စုမှာပြည်သူအလုံးသက်ဆိုင်တဲ့အိမ်ပြူတော်ကိုနှစ်စဉ် Christmas ကာလရောက်တိုင်းအလှပြင်ဆင်ပြီးအများပြည်သူလာရောက်ကြည့်နိုင်အောင်လုပ်ပေးလေရှိပါတယ်။အိမ်ပြူတော်မှာနေထိုင်ကြတဲ့သမရနဲ့သမရကတော်တို့ကပြည်သူတွေကိုကြိုဆိုပြီးဒီအိမ်ကြီးဟာအများပိုင်ဖြစ်တယ်ဆိုတာပြသတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။နှစ်စဉ်မတူညီတဲ့ခေါင်းစဉ်တွေနဲ့သမရကတော်တွေက Christmas အပြင်အစဉ်တွေကိုရွေးချယ်လေရှိတာမှဒီနှစ်2022ခုနှစ်ကိုတော့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံမှာပထမဆုံးပြောထားတဲ့We the people ဆိုတဲ့စာသားအတိုင်းပေါ်လွင်အောင်ပြည်သူတွေကိုအဓိကဦးစားပေးတဲ့အဖြစ်အစဉ်တွေကိုသမ္မတကတော်ဒေါက်တာဂျီလ်ဘိုက်ဒန်ကရွေးချယ်ခဲ့ပါတယ်။ American to one သူခီးသွားခဲ့စဉ်မှာရခဲ့တဲ့အတွေ့အကြုံတွေကနေစိတ်ကူးရစီခဲ့တာလို့ရှင်းပြပါတယ
်။ Hi everybody. Oh, I just want them to play longer, don't you? Sounds beautiful. Thank you. So, thank you and gosh, over the last 2 years I've traveled to almost 40 states. ဒီကနေ့နဲ့အတွင်းကြီးလက်ဒေသတွေကနေမြို့ကြီးတွေအထိပြည်နယ်ပေါင်း40လောက်ကိုကျွန်မသွားခဲ့တဲ့အခါကျွန်မတွေ့ခဲ့ရတဲ့အမေရိကန်တွေစီကနေအမေရိကန်ပြည်ထောင်စုရဲ့အသက်အထက်ကစော့ချက်ကဘာလဲဆိုတာအချိန်ချင်းမြင်တွေ့ခဲ့ရပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းရှေ့ခိုင်မြဲနေရတဲ့အဓိကအကြောင်းရင်းကပြည်သူတွေရဲ့စီးလုံးမှုဖြစ်တာကြောင့်ဒါကိုသူကဂုဏ်ပြုပြင်ဆင်ထားတာဖြစ်ပါတယ်
။ I've seen it everywhere I've gone. When our country comes together,We are stronger. What we share.
ကျွန်တော်နဲ့စုစုစည်းစည်းရှိနေရင်ကျွန်တော်တို့ပုံမူခိုင်မှအားရှိတယ်ဆိုတာကိုနေရာတိုင်းမှာတွေ့နေရပါတယ်။ကျွန်တော်တို့အားလုံးဘုံလက်ခံမျှဝေခံစားနေတဲ့ကိစ္စတွေကစိတ်ဝမ်းကွဲစေတဲ့ကိစ္စတွေထက်အများကြီးပိုအားတာနေပါတယ်။ We the people ကျွန်တော်တို့ပြည်သူတွေဆိုတဲ့အချက်က ျမတို့နိုင်ငံရဲ့အဓိကအသက်ဖြစ်ပါတယ်။အများအားဖြင့်ပြည်သူတွေကအဓိကဖြစ်ပါတယ်။အဲဒါကြောင့်ဒီအချက်ပေါ်လွင်အောင်ဒီနှစ်အင်ဂျူရာခရစ်စမတ်အပြင်ဆင်တွေလုပ်မယ်ဆိုတဲ့စိတ်ကူးကိုရခဲ့တာပါ။ကျမတို့အားလုံးကိုစူးစီးညီညွတ်စေတဲ့တန်ဖိုးချမှုတွေကကိုယ်ပိုင်နာမှာကိုပဲရှာတွေ့နိုင်ပါတယ်။ဖြစ်ကောင်းဖြစ်ရမယ်ဆိုတဲ့ယုံကြည်စိတ်အကောင်းမြင်စိတ်နဲ့စီလုံးမှုရှိရမယ်ဆိုတဲ့စိတ်တွေကကျမတို့ညီညီညွတ်ညွတ်ဖြစ်နေအောင်စူးစီးပေးထားပါတယ်။အခုလိုပွဲတော်ကာလသာမကတစ်နှစ်ပတ်လုံးမှာကျမတို့ကိုစူးစီးစေတဲ့အချက်တွေပေါ်လွင်နေအောင်အခန်းတိုင်းကိုပြင်ဆင်ထားပါတယ်
။1845ခုနှစ်လောက်ကပုံနှိပ်ခဲ့ပုံရတဲ့အမေရိကန်ဖွဲ့စည်းပုံကိုအင်ပီရိုစာချီကန်းထဲမှာပြသထားပါတယ်။အားကျစရာဖြစ်တဲ့အမေရိကန်စာပေသမိုင်းနဲ့ပညာရေးတို့ကိုပေါ်လွင်စေအောင်စာချီကန်းထဲမှာပြင်ဆင်ထားပြီးစိတ်ကူးတွေဆွေးနွေးမှုတွေကယဉ်ကျေးမှုအကွာအဝေးအချိန်တွေကိုဆက်ဆက်ပေးနိုင်တယ်ဆိုတာကိုအမှတ်ရစေမယ်လို့အင်ဂျူရောကပြောပါတယ်။ Christmas အစဉ်အလာတစ်ခုဖြစ်တဲ့ Gingerbread Cookie မုန်းနဲ့လုပ်ထားတဲ့ Gingerbread White House ကိုတော့နိုင်ငံတော်ညစာစားကမ်းထဲမှာမြင်ရမှာဖြစ်ပါတယ်။ American လွတ်လပ်ရေးချင်းညာစာတမ်းနဲ့ဖွဲ့စည်းပုံဥပဒေကိုလက်မှတ်ထိုးခဲ့တဲ့ Philadelphia မြို့က Independence Hall လွတ်လပ်ရေးအဆောက်အဦပုံစံအတိုင်းကိုလည်း Gingerbread Cookie မုန်းတွေနဲ့ဖန်တီးပြသထားတာဒီနှစ်ရဲ့ထူးခြားမှုဖြစ်ပါတယ်။အင်ဂျူရောတစ်ခုလုံးမှာ Christmas သစ်ပင်ပေါင်း89ပင်ကိုအလှဆင်ထားပါရယ်အကြီးဆုံးအမြင့်ဆုံးအင်ဂျူရောကိုစားပြုသစ်ပင်ကြီးကိုတော့ Blue Room လို့နာမည်ပေးထားတဲ့အခန်းထဲမှာပြင်ရမှာဖြစ်ပါရယ်စူးစီးမှုနဲ့မျှော်လင့်ချက်ကိုအသားပေးပြင်ဆင်ထားတဲ့အခန်းဖြစ်ပါရယ
် In the Red Room we know that in times of both joy and grief faith can light the way
ပျော်စရာဝမ်းနည်းစရာတွေကြုံရတိုင်းမှာဘာသာတရားကအလင်းပြပေးတယ်ဆိုတာကို Red Room အနီရောက်ခန်းထဲမှာပုံဖော်ပြင်ဆင်ထားပါတယ်။နိုင်ငံတော်ညစာခန်းမထဲမှာတော့မျိုးဆက်သစ်တွေကိုဂုံပြုပြီးပွဲတော်ကာလကိုကလေးတွေဘယ်လိုမြင်တယ်လဲဆိုတဲ့ရှုထောင့်အမြင်နဲ့ပြင်ဆင်ထားပါတယ်။ Blue Room အပြရန်အောင်ခန်းထဲမှာတော့ဆက်ရှိပေမြင်တဲ့ Christmas သစ်ပင်ကြီးပေါ်မှာ American ပြည်နယ်နဲ့ပိုင်နယ်58ခုစလုံးကိုကိုစားပြုတဲ့ငှက်ယုတ်ကလေးတွေကိုအလှဆင်ပြီးတော့စူးစီးမှုကိုပုံဖော်ထားပါတယ်။
စူးစီးခြင်းကနေအလှတရားနဲ့ခွန်အားရစေတယ်ဆိုတာကိုအင်ဂျူရောရဲ့တရားဝင် Christmas သစ်ပင်ကြီးကပြသနေပါဗျ။မိသားစုတိုင်းမှာရှိတဲ့ထုံးတမ်းအစဉ်အလာတွေကိုအစစ်အစစ်လက်ဆင့်ကမ်းလေးရှိတာကိုတော့ချွေတယ်တွေပြသထားတဲ့ China Room အခန်းမှာမိမောင်းထိုးပြသထားပါဗျ။1918ခုနှစ်ထဲကစလို့သမရအဆက်ဆက်မိသားစုတွေအသုံးပြုခဲ့ကြတဲ့ပုဂံခွက်ရောက်တွေကို Christmas သစ်ပင်တွေပေါ်မှာအလှဆင်ထားတာပါ။ကမ္ဘာကောင်းဆောင်တွေကိုနိုင်ငံတော်ညစာစားပွဲနဲ့တည်ခဲတဲ့အခါသမရနဲ့သမရကတော်တို့ရွေးချယ်ခဲ့ကြတဲ့ပုဂံအစုံတွေကိုမြင်ရမှာဖြစ်ပါတယ်။ရွှေချထားတယ်လို့ပြင်သစ်လို့အဓိပ္ပာယ်ရတဲ့ Vermeer Room အခန်းထဲမှာတော့ရှင်သာသနာမှုနဲ့ဂျေဇုတရားတွေကိုဖော်ကျူးပြသထားပါတယ်။လူမှုအသိုင်းအဝိုင်းထဲမှာတဦးနဲ့တဦးဘာမဟုတ်တဲ့ချစ်ခင်ရှင်သာမှုလေးပြသတာကဘလောက်လေးနဲ့တန်ဖိုးရှိတယ်ဆိုတာကိုအမှတ်ရစေဖို့ဖြစ်ပါတယ်။ဒီအခန်းထဲမှာသမရဘိုင်ဂျန်တို့မိသားစုရဲ့အိမ်မွေးခွေးလေးနဲ့ကြောင်လေးဖြစ်တဲ့ Commander နဲ့ Willow ပုံသူအယုတ်တွေကိုလည်းမြင်တွေ့ရမှာပါ။ပျော်စရာအခုလိုကာလမှာနိုင်ငံအတွက်အသက်ပေးပျောက်ဆုံးသွားတဲ့ American စစ်သားစစ်သမီးတွေကိုမမေ့ဘူးဆိုတာပြသတဲ့အနေနဲ့လည်းအင်ဂျူရောက Christmas အပြင်အစင်တွေမှာထည့်သွင်းထားပါတယ်။ Gold Star Trees လို့နာမည်ပေးထားတဲ့သစ်ပင်တွေမှာကြာဆုံးစစ်သည်တွေနာမည်ပါတဲ့ရွှေရောင်ကျယ်ပွင့်လေးတွေကိုချိတ်ဆွဲထားတာပါ
။ We may celebrate different holidays, we may sing different songs or say different prayers,
but ကျမတို့ရင်ဆင်နွှဲကြတဲ့ပွဲတော်တွေတူချင်မတူပါလိမ့်မယ်။တည်ဆူကြတဲ့သခင်တွေဖျားစာတွေလည်းတူချင်မတူမှာဖြစ်ပေမဲ့အမေရိကန်အားလုံးပုံလက်ခံချတဲ့တံမိုးတွေကတော့ရာသီတွေဘလောက်ပြောင်းပြောင်းအတွန့်ရှည်ခိုင်မြဲနေပါတယ်။ We the people ကျွန်ုပ်တို့သည်ဆိုတဲ့ဂတိစကားကနှစ်သက်ကိုလမ်းပြပေးပြီးအားလုံးကိုအမြဲတမ်းပေါင်းစည်းနိုင်စေပါတယ်။ Merry Christmas နဲ့ Happy Holidays ပါ။အားလုံးကိုဖခင်သခင်ကောင်းချီးပေးပါစေ။ကျမတို့စစ်သည်တွေနဲ့သူတို့ရဲ့မိသားစုတွေအားလုံးကိုလည်းဖခင်သခင်စောင့်ရှောက်ပါစေ။အားလုံးကိုကျေးဇူးတင်ပါတယ်။
ဝါရှင်တန်မြို့တော်မှာရှိတဲ့အင်ဂျူရောကြီးတစ်ခုလုံးကို Christmas အပြင်အစဉ်တွေနဲ့အသွင်ပြောင်းသွားအောင်သမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်နဲ့သူ့ရဲ့ညီမနှစ်ယောက်အပါအဝင်လှူအားပေးသူ150ကျော်ကသတင်းတစ်ပတ်ကြာအောင်လို့အချိန်ယူပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။ Christmas ပွဲတော်ကာလအတွင်းအင်ဂျူရောတွေကအပြင်အစဉ်တွေကိုလာကြည့်သူ5000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။အဲဒီထဲမှာအင်ဂျူရောကစီစဉ်တဲ့ပွဲတွေကိုလာကြတဲ့ဖိတ်ကြားထားသူတွေရောပြည်ရင်းပြည်ပခီးသွားဧည့်သည်တွေပါပါပါတယ်။အင်ဂျူရောကိုဝင်ကြည့်ခြင်းသူဘယ်သူမှဆိုonline မှာ form ဖြည့်ပြီးတော့လက်မှတ်လျှောက်ထားနိုင်ကြပါရဲ့ရှင်ကျွန်မစူရမောပါ
အမေရိကန်သမ္မတအင်မြူတော်ရဲ့2022ခုနှစ်ခရစ်မတ်ပြင်ဆင်များအစီအစဉ်နဲ့ပြင်ဆင်များနဲ့ပတ်သက်ပြီးတော့ကမ္ဘာတစ်လောကီးသွားအစီအစဉ်မှာမတ်ဆုမြတ်မွန်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အသံကနေ2022ခုနှစ်ဒီဇင်ဘာ17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10:00အထိ line kilometer 1925 30နဲ့ line kilometer 190တို့ကဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှတ်စုများနဲ့မြန်မာပြည်မှာပေးစာကဏ္ဍအပြင်ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီထက်ကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့အမျိုးသမီးတွေအပေါ်မှာအကြမ်းဖက်မှုပပျောက်ရေးနေ့အထိမ်းမှတ်နိုင်ငံကမှလှုပ်ရှားဆောင်ရွက်မှုတွေတဲ့ကမြန်မာနိုင်ငံကအမျိုးသမီးတွေအတွက်ရောဘယ်လိုလှုပ်ရှားမှုတွေရှိခဲ့လဲဆိုတာကိုတင်ပြထားပါတယ်။ဆောင်းပါရှင်ပြည်သွေးနိုင်တဲ့အတူမအေးတနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအမျိုးသမီးများအကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုနဲ့မြန်မာနိုင်ငံတွင်းကအမျိုးသမီးများရဲ့အခြေအနေကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အီရန်ပြည်သူတွေနှစ်လကြာဆန္ဒပြခဲ့ကြပြီးတဲ့နောက်ဘာသာရေးရဲတပ်ဖွဲ့ကဖျက်သိမ်းလိုက်တဲ့အကြောင်းအီရန်ဒေသခံမီဒီယာကိုကိုးကားပြီးဖော်ပြတဲ့ AFP သတင်းကိုဒီဇင်ဘာလ4ရက်နေ့မှာ VOA ကထုတ်လွှင့်ခဲ့ပါတယ်။ဘာသာရေးရဲတပ်ဖွဲ့ဟာတရားရင်းနဲ့ဘာမှမဆိုင်ပါဘူးလို့အီရန်ရှေ့နေချုပ်မိုဟာမက်ဂျဖာမွန်တာဇာရီကပြောဆိုပြီးဖျက်သိမ်းလိုက်တာဖြစ်တဲ့အကြောင်းအီရန်ရဲ့ ISNA သတင်းဌာနကဆိုပါတယ်။ခေါင်းစည်းပေါ်ဟာကိုအစ္စလမ်ဘာသာရေးစည်းကမ်းသတ်မှတ်ချက်နဲ့အညီမစည်းတဲ့အတွက်မာရှာအာမီနီဆိုတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးကို2022စက်တင်ဘာလ23ရက်နေ့မှာဘာသာရေးရဲတွေကဖမ်းဆီးခဲ့တာပါ။အဖမ်းခံရပြီး3ရက်ကြာစက်တင်ဘာလ16ရက်နေ့မှာမာရှာအာမီနီတည်ဆုံးခဲ့ရာကအီရန်နိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေအပေါ်မှာခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကြုံတွေ့နေရပါတယ်။ဒီလိုကြုံတွေ့နေရတဲ့အခြေအနေတွေကိုကမ္ဘာကသိရှိနိုင်ဖို့အတွက်လှုပ်ရှားမှုတစ်ခုကို American ရောက်မြန်မာအမျိုးသမီးတွေဦးဆောင်ပြီးတော့ American ပြည်အောင်စု Washington မြို့တော်မှာဒီဇင်ဘာလ3ရက်နေ့ကကျင်းပခဲ့ပါတယ်။ Washington DC နဲ့ Maryland Virginia ပြည်နယ်တွေမှာနေထိုင်ကြတဲ့မြန်မာအမျိုးသမီးတွေဦးဆောင်ပြီးတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုအထိမ်းအမှတ်အနေနဲ့ဆန္ဒဖော်ထုတ်ပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဆန္ဒဖော်ထုတ်ပွဲကိုဝါရှင်တန်မြို့တော်မှာရှိတဲ့မြန်မာစစ်ကောင်စီရဲ့စစ်တပ်ရုံးရှေ့ကနေပြီးတော့ American သမ္မတအင်ဗျူရောရှေ့ထိလမ်းလျှောက်ချီထည့်ပြီးတော့ပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြပွဲမှာအမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုချက်ချင်းရက်စစ်အာဏာရှင်တွေအနေနဲ့ကလေးငယ်တွေနဲ့အမျိုးသမီးများပေါ်မှာအကြမ်းဖက်မှုတွေအများဆုံးရက်စတဲ့တောင်းဆိုမှုတွေပါဝင်စီအာနာရှင်စနစ်ကိုစန့်ကျင်တဲ့ကြွေးကြော်တန်းတွေကိုကြွေးကြော်ခဲ့ကြရဲ့လို့ VOA သတင်းမှာပါရှိပါရယ်မြန်မာနိုင်ငံပေါ်မှာအမျိုးသမီးတွေပေါ်မှာခွဲခြားဆက်ဆံတာနှိမ်ချဆက်ဆံတာတွေဟာရိုးရာယဉ်ကျေးမှုဒလင်းကြောင့်လားနိုင်ငံရေးကြောင့်လားလို့ VOA ကဆန္ဒထုတ်ဖော်ပွဲမှာပါဝင်တဲ့အမျိုးသမီးတူကိုမေးမြန်းတဲ့အခါခုလိုဖြေကြားသွားပါတယ်။
မြန်မာနိုင်ငံမှာမျိုးသမီးများအပေါ်ကိုနှိမ်ချခွဲခြားဆက်ဆံတာအကြမ်းဖက်တာတွေကနှစ်ပေါင်းများစွာတည်းကရှိခဲ့ပါတယ်။ဒါဟာရိုးရာဒလေ့ရင်ကျေးမှုကြောင့်လည်းပါတယ်လို့စစ်တပ်ကနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့အတွက်စစ်လက်နက်တပွဲမျိုးသမီးတွေအပေါ်ကိုမဟာတရားပြုကျင့်တာလိမ်ပိုင်းဆိုင်ရာစော်ကားတာတွေတောက်လျှောက်လုပ်ခဲ့ပါတယ်။အရင်ကတော့ကျမတို့တိုင်းရင်းသားဒေသတွေမှာပဲဒီလိုကိစ္စတွေကကြဲကြဲပြန့်ဖြစ်ခဲ့ပါတယ်။2021ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့နေရာတိုင်းမှာအမျိုးသမီးတွေလိမ်ပိုင်းဆိုင်ရာစော်ကားမှုတွေအကြမ်းဖက်မှုတွေခံရတယ်။ထောင်ထဲမှာစစ်ကြောရေးစခန်းတွေမှာအကြမ်းဖက်မှုတွေကိုရင်ဆိုင်ရတယ်။ဒါအပြင်ကလေးတငယ်တွေဟာလည်းစာတင်ကျောင်းတွေမှာမိမိတို့ရဲ့နေအိမ်ထဲမှာနေပြီးတော့အကြမ်းဖက်မှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။ဒါကြောင့်မလို့နိုင်ငံရေးစနစ်ကြောင့်အကြမ်းဖက်မှုတွေကပိုပြီးတော့ကျမတို့အမျိုးသမီးနဲ့ကလေးတငယ်တွေအပေါ်မှာပိုပြီးဆွတ်ဆွတ်ဝါးဝါးတက်ရောက်မှုရှိတယ်လို့ပြောလို့ရပါတယ်။
စနောဖော်တော်ပွဲကိုတက်ရောက်ခဲ့တဲ့ Women Peace Network ကမဝေနုကိုလည်းအခုလိုမျိုးအမျိုးသမီးလှုပ်ရှားမှုတွေပေါ်မှာနိုင်ငံတကာရဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲလို့ VOA ကမေးမြန်းခဲ့တာပါ
။ကျမတို့မြန်မာနိုင်ငံဟာပြောရမယ်ဆိုလို့ရှိရင်ကမ္ဘာမှာကျမတို့ဟိုကမ္ဘာရဲ့ဟိုနိုင်ငံရေးပါပေါ့နော်နိုင်ငံရေးအရတိတ်ပြီးတော့အရေးပါတဲ့နိုင်ငံတစ်ခုမဟုတ်တဲ့အခါကျတော့သူများနိုင်ငံနေလောက်စားလို့ရှိရင်တော့စိတ်ဝင်စားခံရမှုအားနည်းပါတယ်ဆိုတော့ကျမတို့ကရတဲ့အခွင့်အလမ်းတွေကိုအသုံးပြုပြီးတော့ပြောဆိုရတာဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ကလောကကရတာကြီးခက်ခဲပါတယ်ဆိုတော့ဟိုခက်ခဲလဲကျမတို့ကနောက်ဆုတ်လို့မရဘူးဘာကြောင့်လဲဆိုတော့ကျမတို့တိုင်းပြည်မှာမျိုးသမီးတွေကြံဖက်ခံနေရတဲ့၍စစ်အာဏာရှင်တည်မြဲနေတဲ့၍ကျမတို့တိုင်းပြည်မှာမျိုးသမီးတွေလုံခြုံမှုမရှိတဲ့၍ခွဲခြားခံနေရတဲ့၍ကျမတို့ကလှုပ်ရှားသွားရမှာဖြစ်ပါတယ
်ဝါရှင်တန်ဒီစီမှာပြုလုပ်တဲ့အမျိုးသမီးများအပေါ်ကြံဖက်မှုပပျောက်ရေးစံတာဖော်ထုတ်ပွဲဟာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဝန်ကြီးဌာနကဥဆောင်ပြုလုပ်တဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေကတခုဖြစ်ပါတယ်မြန်မာနိုင်ငံတွင်မှ2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးသူငယ်နဲ့အမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့အကြမ်းဖက်တပ်ဖြတ်မှုတွေဆိုးဆိုးဝါးဝါးဖြစ်ပေါ်နေတာပါဒီအခြေအနေတွေကိုကဘာကသိရှိနိုင်ဖို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ဝန်ကြီးဌာနကဦးဆောင်ပြီးနိုင်ငံတကာရောက်မြန်မာတွေဟာအမေရိကန်ပြည်ထောင်စုကနေဒါပြင်သစ်အင်္ဂလန်ချက်နော်ဝေးဩစတြေးလျဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုတွေပြုလုပ်ခဲ့ကြတာကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook စာမျက်နှာတွေပေါ်မှာတွေ့ခဲ့ရပါတယ်
။အမျိုးသမီးများအကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်တဲ့နိုဝင်ဘာလ25ရက်နေ့ကစတင်ပြီးတော့နိုင်ငံတကာလူ့အခွင့်အရေးနေ့ဒီဇင်ဘာလ10ရက်နေ့ထိအမျိုးသမီးများပေါ်မှာအကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကို16ရက်တာလှုပ်ရှားမှုဖြစ်နေ1992ခုနှစ်တည်းကစတင်ပြီးတော့ပြုလုပ်ခဲ့ကြတာပါ။ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကတော့1996ခုနှစ်မှာအမျိုးသမီးများပေါ်မှာအကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုကိုတရားဝင်အသိအမှတ်ပြုပေးခဲ့ပါတယ်။2022ခုနှစ်ရဲ့ကုလသမဂ္ဂအဆောင်ဘုတ်ကတော့အမျိုးသမီးများနဲ့ကလေးငယ်များပေါ်မှာအကြမ်းဖက်မှုပပျောက်ဖို့အားလုံးစုစည်းလှုပ်ဆောင်ကြစို့ဖြစ်ပါတယ်
။ဘာကြောင့်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတွေလုပ်နေရတာပါလဲ။ကမ္ဘာပေါ်မှာအမျိုးသမီးတွေဘယ်လောက်များများအကြမ်းဖက်မှုခံနေရပါသလဲ။ကမ္ဘာပေါ်မှာ2020ခုနှစ်အတွင်းအမျိုးသမီးပေါင်း 48,000 အသက်ခံခဲ့ကြရတယ်။အဲဒီအမျိုးသမီးတွေကိုတပ်ဖြတ်မှုကျူးလွန်ခဲ့သူတွေဟာသူတို့ရင်းနှီးတဲ့လုပ်ဖော်ကိုင်ဘက်တွေ၊အိမ်တောင်ဘက်တွေနဲ့မိသားစုဝင်တွေဖြစ်တယ်။ဒါဟာ17မိနစ်တိုင်းမှာအမျိုးသမီးတဦးအကြမ်းဖက်တပ်ဖြတ်ခြင်းခံရတာဖြစ်တယ်လို့မူရစ်ဆေးဝါးနဲ့ယာစုမှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့အစိုးရကစားမှဖော်ပြထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကမ္ဘာပေါ်မှာရှိတဲ့အမျိုးသမီးတွေရဲ့30ရာခိုင်နှုန်းဟာရုပ်ပိုင်းဆိုင်ရာဒါမှမဟုတ်လိင်ပိုင်းဆိုင်ရာအကြမ်းဖက်ခြင်းခံရတယ်လို့2021မတ်လထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်။ဒါကြောင့်လဲအမျိုးသမီးရေတက်ကြွလှုပ်ရှားသူတွေဟာအစိုးရတွေမူဝါဒရှမှတ်သူတွေဥပဒေပြုသူတွေသိရှိအောင်စီရင်လှုပ်ဆောင်မှုတွေကိုနှစ်စဉ်နှစ်တိုင်းကမ္ဘာလုံးအတိုင်းအတာနဲ့16ရက်တာလှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြတာဖြစ်ကြောင်းပါခင်ဗျာ။
ပြည်တွင်း၌စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မြန်မာပြည်မှာပေးစာကဏ္ဍကိုမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာအိန္ဒိယနဲ့ဒေသတွင်းနိုင်ငံတွေဖြစ်တဲ့တရုတ်၊ထိုင်းနဲ့စင်ကာပူနိုင်ငံတို့ဟာနောက်ဆုံးဗန္နာနှစ်၄နှစ်အတွင်းမြန်မာနိုင်ငံရဲ့ထိပ်တန်းကုန်သွယ်ပတ်နိုင်ငံတွေဖြစ်ခဲ့ကြပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ပြီးခဲ့တဲ့ဗန္နာနဲ့၄နှစ်တာအတွင်းမြန်မာနိုင်ငံနဲ့ကုန်သွယ်မှုအများဆုံးနိုင်ငံတွေကတော့တရုတ်၊ထိုင်းနဲ့စင်ကာပူတို့ဖြစ်ခဲ့ပါတယ်။နောက်ဆုံးဗန္နာနဲ့၄နှစ်အတွင်းမလေးရှားကထိပ်တန်းကုန်သွယ်ပေးနိုင်ငံစည်းရင်းမှာအဆင့်၄အထိတက်လာခဲ့ပါတယ်။ဂျပန်ကတော့အဆင့်၃ဆင့်ကျဆင်းခဲ့ပြီးနံပါတ်9ကိုရောက်သွားပါတယ်။ပြီးခဲ့တဲ့ဗန္နာနှစ်ရဲ့စုစုပေါင်းကုန်သွယ်မှုပမာဏကို2019-2020ဗန္နာနှစ်နဲ့နှိုင်းယှဉ်လိုက်ရင် အမေရိကန်ဒေါ်လာ9ဘီလီယံနီးပါးကျဆင်းခဲ့ပါတယ်2019-2020ပန်းနာနှစ်မှာစုစုပေါင်းအမေရိကန်ဒေါ်လာ38ဘီလီယံနီးပါးကုန်သွယ်ခဲ့ပါတယ်ဒါပေမဲ့2020-2021ပန်းနာနှစ်မှာကုန်သွယ်မှုအမေရိကန်ဒေါ်လာ30ဘီလီယံကျော်သာရှိခဲ့ပါတယ်စစ်ကောင်စီကတတ်မှတ်လိုက်တဲ့မင်းနီဘတ်ဂျက်မှာတော့အမေရိကန်ဒေါ်လာ16ဘီလီယံကျော်ကုန်သွယ်ခဲ့ပါတယ်ဒါကြောင့်ပြီးခဲ့တဲ့ဘဏ္ဍာနှစ်နဲ့နှိုင်းယှဉ်ကြည့်ရင်အမေရိကန်ဒေါ်လာ14ဘီလီယံနီးပါးကျဆင်းသွားတာပါစစ်ကောင်စီရဲ့လက်ရှိဘဏ္ဍာနဲ့ဧပြီလကနဲ့စက်တင်ဘာလအတွင်းကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ18ဘီလီယံကျော်ရှိခဲ့ပါတယ်ဒီ6လအတွင်းဂျွန်လနဲ့ဩဂတ်လတွေမှာအများဆုံးကုန်သွယ်ခဲ့ပြီးကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာ3ဘီလီယံကျော်စီရှိခဲ့ပါတယ်။ဧပြီလမှာတော့အမေရိကန်ဒေါ်လာ 2.4 ဘီလီယံကျော်သာရှိခဲ့ပြီးကုန်သွယ်မှုအနည်းဆုံးလဖြစ်ခဲ့ပါတယ်။စစ်ကောင်စီရဲ့လက်ရှိဘဏ္ဍာနဲ့ပထမ6လတာအတွင်းမှာတရုတ်နိုင်ငံနဲ့အများဆုံးကုန်သွယ်ခဲ့ပါတယ်တရုတ်နဲ့အမေရိကန်ဒေါ်လာ 4.4 ဘီလီယံကျော်ဖို့ကုန်သွယ်ခဲ့ပြီးစုစုပေါင်းကုန်သွယ်မှုရဲ့26ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်ထိုင်းနဲ့ကုန်သွယ်မှုကတော့အမေရိကန်ဒေါ်လာ 3 ဘီလီယံနီးပါးရှိပြီးစုစုပေါင်းကုန်သွယ်မှုရဲ့18ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်ဒါ့အပြင်စင်ကာပူနဲ့အမေရိကန်ဒေါ်လာ 2.3 ဘီလီယံနီးပါးကုန်သွယ်ခဲ့ပြီးကုန်သွယ်မှုအားလုံးရဲ့13ရာခိုင်နှုန်းကျော်ရှိခဲ့ပါတယ်
မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ။
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မီဘောဆိုတဲ့တော်ရရှင်ကတော့ကျေးဇူးပါ VOE ရေဒီယိုနားထောင်လာတာဆယ်စုနှစ်သုံးစုနေပါရှိနေပါ ಬಿ တခါမှစာမရေးမိပါဘူးခုတော့စာရေးလိုက်ပါတယ် VOE ကိုသိချစ်ပါတယ်ကျေးဇူးလည်းတင်ပါတယ်သတင်းမှန်တွေသိရလို့ပါဆိုပြီးတော့ Messenger ကစာတူတူရေးလာပါတယ်ရှင်ဟုတ်ကဲ့ပါကျေးဇူးနားဆင်တာကျေးဇူးတင်ပါတယ်เนาะဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကိုမအောင်ဆိုတဲ့တော်ရရှင်ကတော့ VOA အစီအစဉ်တွေကို podcast ကနေနားထောင်ကြပါလေတဲ့
မင်္ဂလာပါ VOA ခင်ဗျာကျွန်တော်က VOA BBC RFA အားလုံးကို radio podcast ကနေမနေ့ညအမြဲနားထောင်ပါတယ်ဒါပေမဲ့အခု VOA radio podcast ကနေအတန်လွှင့်မပေးတဲ့အတွက် Facebook ကနေတွားကြည့်ရတာ internet ကမကောင်းတော့အတော်အခက်ခဲဖြစ်နေရပါတယ်ဒါကြောင့် radio podcast ကနေအတန်ပြန်လွှင့်စေခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ VOA မြန်မာပိုင်းရဲ့ digital ဘိုင်းတာဝန်ယူထားတဲ့ကိုဝင်းခန့်ကိုမေးကြည့်ထားပါရနော်ကိုဝင်းခန့်ဒီတော်ရရှင်ပြောထားသလိုပဲ radio podcast နားထောင်လို့မရဘူးဆိုတာဘာကြောင့်ဖြစ်တာလဲဆိုတာနည်းနည်းလေးဒီတော်ရရှင်ပြန်ပြီးတော့ဖြေပေးပါရှင
်။ဟုတ်ကဲ့ကိုတလောက podcast နဲ့ Google account နဲ့ကျွန်တော်ချိတ်ဆက်ထားမှုခဏပြတ်တောက်သွားတာပေါ့နော်အဲ့အတွက်ကျွန်တော်ခုပြန်ပြီးတော့ချိတ်ဆက်ထားပါဗျ။အဲ့တော့အခုတော့ပြန်အလုပ်လုပ်နေပါပြီ။podcast ကနေနားထောင်လို့မရရင်လည်းကျွန်တော် VOA မြန်မာ app ရှိပါတယ် application အဲ့ဒါကို download လုပ်ထားရင်လည်းအဲ့ဒီထဲမှာအလွယ်တကူပေါ့နော်ဒီပြီးခဲ့တဲ့ ကျွန်တော်လွှင့်ခဲ့တဲ့အတန်လွှင့်အစီအစဉ်လေးကိုအလွယ်တကူပြန်လဲရှာဖွေပြီးတော့နားထောင်လို့ရပါတယ
်။ Okay ရှင်းပြတာကျေးဇူးတင်ပါတယ်ကိုဝင်းခန့်ရေ။ကိုဝင်းခန့်ပြောသွားသလိုပဲကျမတို့ရဲ့ဒီ podcast ကအခုပြန်ပြီးတော့နားထောင်လို့ရနေပါပြီ။နောက်ပြီးသူပြောသလိုပဲ podcast ကနေပြီးတော့နားထောင်လို့မရရင်လည်းကျမတို့ရဲ့ဒီ application မှာလည်းနားထောင်လို့ရသလိုမျိုးဟိုကျမတို့ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာအဲ့ဒီမှာမရရင်လည်းကျမတို့ VOA ရဲ့ဒီ internet စာမျက်နှာ burmese.voanews.com ကနေပြီးတော့သွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ဒီလိုမျိုးနားထောင်လို့ရတယ်ဆိုပြီးတော့ရေးထားနောက်ထပ်သောရရှင်တယောက်ရဲ့စာလေးရှိပါတယ်သူကတော့လီလီဇော်ဇော်ဆိုတဲ့သောရရှင်မှာသူက VOE ကိုကျွန်တော်အမြဲလိုအားပေးနေတဲ့ပြည်သူပါခင်ဗျာတဲ့ VOE ကို Facebook မှာတိတ်ပြီးအဆင်မပြေဘူးဆိုရင် YouTube မှာလည်း VOE ကိုအားပေးကြည့်ရှုလို့ရပါတယ် VPN ခံစရာမလိုပါဘူးလို့ပြောထားတာပါဟုတ်ပါတယ်ကျမတို့ VOE အစီအစဉ်တွေကိုရုပ်သံ Radio Social Media ဒီလိုမျိုးဂျားကန် Media နေရာမျိုးစုံကနေပြီးတော့ထုတ်လွှင့်ပေးနေတာမို့ဒီတော့ရှင်ကိုစောစောပြောသလိုပဲတနေရာမဟုတ်တနေရာကနေပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။လိုအပ်တာရှင်လည်းအခုလိုမျိုးလှမ်းပြောပါနော်။ယေရှုတင်ပါတယ်။စလုံးလုံးတပ်ပုံနဲ့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါမယ်။ဒီတော်ရရှင်ကသူလက်ရေးနဲ့ရေးထားတဲ့စာလေးကိုသူရဲ့မိတ်ဆွေကိုဓာတ်ပုံရိုက်ခိုင်းပြော Messenger ကနေပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကဦးထွန်းရွှေပါအရင်ကစာမေးဘူးပါဦးတဲ့ဗီဒီယိုကိုအမြဲတမ်းနားထောင်ပြီးကြည့်ဖြစ်ပါတယ်ဗီဒီယိုကဖော်ပြတဲ့နေ့လယ်ပြန်လွင့်မြောက်ရီမျိုးနိုင်ဘုံများနဲ့ကာဒစီတွေ့လို့ဆိုပြီးဖတ်ရပါတယ်တဲ့ကျွန်တော်ကပညာရှင်တူမဟုတ်ပါဘူးဆရာမောင်ခင်မင်းတနုပြည့်ရဲ့ဆောင်းမမှာတော့နေ့လယ်ကိုတနေ့ရဲ့အလဲလူသုံးဦးရဲ့အလဲကာဒစီကိုတစ်ခုတစ်ကောင်တစ်ယောက်လို့ရှင်းပြထားတာရှိပါတယ်နေလေကားတစီလို့ VOE ကဖော်ပြပါရယ်ဆရာကနေလေကားတစီလို့ရေးထားပါရယ်ဘယ်တော့မှမှန်ပါလေတဲ့ဟုတ်ကဲ့ပါဦးထွန်းရွှေတိုက်တိုက်ဆိုင်ဆိုင်ပဲကျမလည်းဘန်ကောက်မြို့လေဆိုပြီးတော့တရင်တပုတ်ရေးတာလဲကိုညက်တက်နဲ့လဲမိပါရယ်စိတ်ထဲမှာပြန်စင်းစားတော့မသေးကြလို့မြမသာအဖွဲကထုတ်ဝေတဲ့မြမစလုံးပေါင်းတပ်ပုံကျမသွားပြန်ကြည့်တော့မှလဲဆိုတာအလဲဆိုတဲ့သဘောရပ်လက်တက်နဲ့လဲတာကိုတွေ့ရပါရယ်ရှင်ညက်တက်နဲ့လဲတာကလဲပင်လဲပြန်အဲ့လိုမျိုးနေရာတွေမှာသုံးပါရယ်တဲ့ဒါကြောင့်မလို့ဒီတော်ရရှင်ကိုကပြောလာတဲ့မောင်ခင်မင်းမြမစာပြောထားတာမှန်ပါတယ်နော်။နောက်တစ်ခုဒီတော်ရရှင်ပြောထားတဲ့အထက်မှာ1 2အဲ့လိုမျိုးကနန်းအရေးတွဲဆိုရင်လည်း disease ဆိုရင်တော့ disease ဆိုတာကတကယ်တမ်းကနန်းတင်ချာအရာမှန်ပါတယ်။ဒါမဲ့လည်းတာဝန်မှုကိုဆက်တာမလုပ်ဖဲနဲ့ disease တကောင်လို့လည်းပြောနေကြပါတယ်ရှင်။မနက်ကရလက်ရှိနိုင်ငံရဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။လုံခြုံရေးရာအကောင့်နံပါတ်လေးခြံထားပေးပါခင်ဗျာဆိုတဲ့သောရရှင်တစ်ယောက်ကတော့မင်္ဂလာပါ VOE ကျွန်တော်အဖြစ်မှန်လေးရေးပို့ခြင်းပါတယ်ဆိုပြီးတော့ရေးလာပါတယ်
။ BBC လိန်နေသည် VOA ညာနေသည် RFA သွေးထိုးနေသည်ခလောက်ဆန်အကောက်ကြံလေလိုင်းပေါ်ကလူသက်သမားနားမယုံလွယ်နဲ့တတိထားဆိုတဲ့ဂျင်းတွေကိုငငယ်ကလေးကအဟုတ်မှတ်ခဲ့တယ်။ကြီးလာမှအဲ့ဒီသတင်းဌာနတွေကမှတကယ်ကုန်သိခါရှိရှိနဲ့တိကျတဲ့သတင်းမှန်တွေကိုပဲထုတ်လွှင့်မှန်းသဘောပေါက်ခဲ့တယ်။ငငယ်တော့ဆိုရင်အဖေကမနေ့တိုင်းနားထောင်နေကြ VOE ရနေသတင်းတွေကိုဘာကြောင့်လဲဆိုတာပြန်မပြောခဲ့ပါဘူး။နိုင်ငံရေးဟာသားတို့နဲ့မဆိုင်ဘူးပဲပြောခဲ့တာ။အဖေပြောတာကဘယ်သူတက်တက်ကိုလုံးမှကိုစားရတာပါငါသားတဲ့စင်းသားမီးရင်ကျွန်တော်ဝမ်းနေတယ်ဗျာအရင်တုန်းကတစ်လ3သိန်းဝင်ငွေရှိနေရင်မိသားစုစားလောက်ပေမဲ့အခု3သိန်းဆိုစားမလောက်တော့ပါဘူးအဖေပြောခဲ့တဲ့ကိုလုံးမှကိုစားရတယ်ဆိုတဲ့ဇာတ်ကားကမှန်သေးပါရဲ့လားကျွန်တော်သိလိုက်တာကနိုင်ငံရေးဟာနိုင်ငံသားတိုင်းနဲ့ဆိုင်ပြီးကျွန်တော်အဖေဟာလည်း VOA ကိုနားထောင်တာဟာသူတို့ဘာတွေပြောနေကြလဲဆိုပြီးစက်စုချင်းမျှသာဖြစ်တယ်ဆိုတာပါပဲမြန်မာနိုင်ငံမှာအဖေလိုလူတွေအများကြီးပါကျွန်တော်စာကိုဖတ်ပြပေးစေချင်ပါတယ်ခင်ဗျာ
။နာမည်လေးချန်လက်ထားပေးပါဆိုရဲသောရရှင်ဖြစ်ပါတယ်ရှင်။နိုင်ငံရေးကနိုင်ငံသားတိုင်းနဲ့သက်ဆိုင်နေဆိုတာအချိန်တွေအများကြီးနောက်ကျပြီးတော့မှတီးခဲ့ရပါတယ်လို့ဒီသောရရှင်ရေးလာတာပါ။မြန်မာနိုင်ငံမှာ2021ခုနှစ်နှစ်စာပိုင်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးအကြက်တဲတွေနဲ့နောက်စီးရေးအကြက်တဲစစ်မဲ့ပြည်ပခါတွေဖြစ်အိုးအိမ်ပြေးရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေမကြခဏအစာရေးလာကြပါတယ်။ဒီတစ်ပတ်ရေးလာတဲ့သောရရှင်တယောက်ကတော့
VOE ဝိုင်းတော်သူဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေလို့ပထမဆုတောင်းမေတ္တာပို့သပါရယ် VOE ကိုအကြံပြုပါစေကျေးလက်ဒေသတွေမှာဆစ်ဆောင်နေရတဲ့အမျိုးသမီးတွေကလေးတွေနဲ့တက်ကြီးရွယ်အိုတွေတော်တော်ဒုက္ခရောက်နေကြပါရယ် UN တို့ American တန်ယုံတို့ကလူမှုကူညီရေးအသင်းတွေနဲ့ပူးပေါင်းပြီးလူသားချင်းစာနာတဲ့အကူအညီတွေကိုကျေးလက်တောရွာတွေတောတောင်တွေပေါ်ထိလိုက်လံကူညီပေးစေချင်ပါတယ် VOA မှာတဆင့် American တန်ယုံကိုပြောပြပေးပါခင်ဗျာအရေးတကြီးလိုအပ်အကူအညီပေးဖို့မေတ္တာရက်ခံပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံကနိုင်ငံရေးအကျယ်အတဲကြောင့်အိုရင်ပြရတဲ့အဖြစ်တွေနဲ့ပတ်သက်ပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။ VOA မြန်မာပိုင်းကအပတ်စဉ်ရေနှုန်းကအင်္ဂါညပိုင်းအခုတနင်္ဂနွေညပိုင်းမှာထုတ်လွှင့်ပေးနေတဲ့ ISP နိုင်ငံရေးလေးလာသုံးသက်တဲ့အဖွဲ့ရဲ့သုတေသနစစ်တမ်းအရဆိုရင်တော့ပြီးခဲ့တဲ့အောက်တိုဘာဒီနှစ်2022အောက်တိုဘာလကုန်အထိဆိုရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေအတွင်းမှာမိရှုဖြက်စီးခံခဲ့ရတဲ့နေအဆောက်အုံပေါင်း4000နာကတ်လာပြီလို့ပြောထားပါတယ်။ကနရောလည်းမျိုးချိတ်ပိတ်ခံရတဲ့နေအိမ်အကြီးအတွက်ကတော့ဒီစင်းနဲ့မှမပါပါဘူးเนาะတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေတည်မကြခင်ရရှိပါစေလို့တောင်းဆုပြုမိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်းဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါသေး။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။အိမ်မှာဘေးစာကဏ္ဍကိုမအေးတနာကျော်ကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဂျပန်နိုင်ငံမှာမိလာပိုက်တွေပြည်ပြင်ထိန်းသိမ်းဖို့အတွက်ပင့်ကူနဲ့တူတဲ့ဆက်ရုပ်တမျိုးကိုဆက်ရုပ်တီဆက်ရုပ်ကုမ္ပဏီကတည်ထွင်လိုက်ပါတယ်ဂျန်နရီနိုင်ငံကမြို့လေးတစ်ခုမှာတော့ခရစ်စမတ်စင်တာဘိုးဘိုးကြီးတွေအပြည့်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းညမ်းနဲ့မက်ခင်ရီတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာမိလာပိုက်တွေပြုပြင်ထိန်းသိမ်းဖို့အတွက်ပြည်ကူနဲ့ကြူတဲ့ဆက်ရုပ်တမျိုးကို TMS ဆက်ရုပ်ကုမ္ပဏီအစ်စ်ကတီထွင်လိုက်ပါတယ် SPD1 လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ကိုဂျပန်နိုင်ငံရဲ့အိုးအောင်းနေပြီဖြစ်တဲ့မိလာစနစ်စစ်ဆေးပြုပြင်ထိန်းသိမ်းဖို့အတွက်မကြခင်မှာသုံးနိုင်မယ်လို့မျှော်လင့်ထားပြီးလူသားရှားပါးတဲ့ပြဿနာကိုဖြေရှင်းဖို့အတွက်လည်းရည်ရွယ်တာပါဂျပန်နိုင်ငံကမိလာပိုက်တွေဟာတက်တန်းအနည်း90ကုန်ဆုံးတော့မဲ့အချိန်ရောက်နေပြီးသူကိုစစ်ဆေးပြုပြင်ထိန်းသိမ်းဖို့လိုအပ်နေပြီလို့ TMS ကုမ္ပဏီ CEO Yuji Kawakubo ကပြောပါရယ်အခုလက်ရှိမှာတော့ဘိန်းတဲ့ဆက်ရုပ်တွေသုံးနေပေမဲ့ဒီဆက်ရုပ်တွေဟာတချို့နေရာတွေကိုဖျက်ဆီးသွားလို့မရပဲဖြစ်နေတာပါ SPD1 ဆက်ရုပ်ကလေးဟာ25စင်တီမီတာအမြင့်နဲ့အကျယ်ရှိပြီး 3.5 ကီလိုဂရမ်လေးပါရယ်360ဒီဂရီပတ်ပတ်လည်မြင်နိုင်တဲ့ကင်မရာကိုလည်းတပ်ဆင်ထားပြီး68ချောင်းတက်ထားတဲ့အတွက်အနေအနစ်တွေနဲ့တခြားအသားစီတွေကိုကြော်သွားနိုင်တာပါအခုလောလောဆယ်မှာတော့အစမ်းထုတ်လုပ်ထားတဲ့အနေထားမှာပဲရှိနေသေးပြီး2024ခုနှစ်ကျရင်တော့ဈေးကွက်ကိုဂျပန်ယန်ငွေ6,000အမေရိကန်ဒေါ်လာနဲ့ဆိုရင်တော့4,300ကျော်နဲ့ရောင်းချပေးမှာပါ
အဲ့ဒီဇင်းုံနဲ့ဆိုရင်ဆက်ရုပ်သုံးရုပ်နဲ့ထိန်းချုပ်ဖို့ခလုတ်ပါဝင်မှဖြစ်တယ်လို့ဆက်ရုပ်ကမှတ်တမ်းတင်တဲ့ဗီဒီယိုတွေကိုစစ်ဆေးနိုင်မှုအတွက် monitor screen တစ်ခုလည်းပါဝင်ပါမယ်။အခုလောလောဆယ်မှာတော့ဒီ PSD1 ဆက်ရုပ်တွေဟာစစ်ဆေးမှုကိုပဲလုံနိုင်အောင်မှဖြစ်ပေမဲ့လို့နောက်အနာဂတ်မှာလွယ်လွယ်ကူကူပြင်လို့ရတဲ့မေလာပိုက်ပြင်တဲ့အလုပ်တွေကိုပါလုပ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင
်။ဂျပန်နိုင်ငံမှာပဲ Christmas အားလည်းရက်ကိုကြိုဆိုတဲ့အထိမ်းအမှန်ဖြစ် Christmas ဘိုးဘိုးကြီး Santa Claus ဝတ်စုံဝတ်ဆင်ထားတဲ့သူတို့ကဂျပန်ငါးပြားတိုက်ကငါးကန်ထဲမှာငါးစာတွေကျွေးခဲ့ပါတယ်။အနီရောင် Santa ဝတ်စုံဝတ်ဆင်ထားသူ Santa ဘိုးဘိုးကြီးတို့ကငါအကောင်3000လောက်နဲ့လပိုင်တွေကိုအစာကျွေးခဲ့တာပါဂျပန်နိုင်ငံမှာကုန်စည်နှုန်းတွေတက်နေပေမဲ့လည်းငါပြတိုက်ကိုလာရောက်ကြည့်ရှုသူဧည့်သည်တွေလည်းများပြားခဲ့ပါတယ်ခရစ်စမတ်အားလည်းရက်ကိုစောစောဆင်နွှဲတာပျော်ဖို့ကောင်းပြီးတော့ဆန်တာဘိုးဘိုးကြီးကိုရေထဲမှာတွေ့ရတာထူးဆန်းတယ်လို့ဒီပွဲကိုလာရောက်တဲ့ဧည့်သည်တဦးကပြောပါတယ
်ဗြိတိနိုင်ငံလန်ဒန်မြို့ကတရိတ်ဆိုင်ရုံမှာခရစ်စမတ်ပွဲတော်ကိုဆင်နွှဲတဲ့အနေနဲ့မြက်ကက်ချင်းသိမ့်နဲ့မြက်ခွင်းဖြူမြောက်တွေကိုအစားအသောက်တွေအထူးပုံစံနဲ့ကျွေးမွေးခဲ့ပါတယ်။မြက်ခက်သရဝါလေးတွေအကျွတ်ခရစ်စမတ်သစ်ပင်ပုံစံပြုလုပ်ထားတဲ့တစ်တာလေးတွေထဲမှာသူတို့ကြိုက်တဲ့ပရစ်ကောင်လိုအစားအစာတွေထည့်ထားပြီးတစ်ခုချင်းစီဖွင့်စေခဲ့တာပါ။အဲ့ဒီထဲကတစ်ကောင်ကတော့အစားအစာရှိတဲ့တစ်တာကိုဖွင့်မိပြီးတခြားအကောင်တွေကိုအံ့ဩစေခဲ့ပါတယ်။မြက်ခက်တွေဟာညံကောင်းတဲ့သရဝါလေးတွေဖြစ်ပေမဲ့အခုလိုဖွင့်မိတာကတိုက်ဆိုင်နာတာဖြစ်တဲ့အကြောင်းတရိတ်ဆန်ယုံမန်နေဂျာကပြောပါတယ်။မြက်ကွင်းဖြူမြောက်တွေကိုတော့စန်တာချိအိတ်လေးတွေတစ်ပင်ကြားထဲမှာကျိုးတန်းနဲ့တွယ်တန်းချိတ်ဆက်ပေးထားပြီးတော့အစားအစာတွေထည့်ပေးခဲ့တာပါရှင်သိမ့်မောင်နှံအတွက်ကတော့ပြက်ကရင်ပုံစံတစ်သားပုတ်ပြားကြီးမှာနမက်တက်ထားတဲ့အပေါက်လေးတွေဖောက်ထားပြီးအဲ့ဒီအထဲမှာအသားရုံးကြီးတွေထည့်ပေးထားပါတယ်အခုလိုတရိတ်ဆန်တွေနဲ့ခရစ်စမတ်ပွဲဆင်နွှဲတာဟာလေသူတို့ကိုစောက်ရှောက်ဖို့နဲ့တော်ရိုင်းမြေတွေကိုထိန်းသိမ်းဖို့အတွက်အရေးကြီးသတင်းစကားပေးဖို့ဖြစ်တယ်လို့တရိတ်ဆန်ယုံမန်နေဂျာကပြောပါတယ်ရှင်
ဂျာမနီနိုင်ငံကမြို့လေးတစ်ခုမှာလည်းနှင်းစင်ကျင်းပမြဲဖြစ်တဲ့စန်တာဘိုးဘိုးကြီးတွေအပြေးပြိုင်ပွဲကိုကျင်းပခဲ့ပါတယ်။မီရှန်ဒော့ဖ်မြို့လေးမှာကျင်းပခဲ့တာဖြစ်ပြီးတော့စန်တာဝစ်ဆုံအနီရောင်တွေဝစ်ဆင်ထားကြသလိုလမ်းဘေးဝဲရတစ်လျှောက်မှာလည်းအားပေးသူတွေကရိုးရာမဲလ်ဝိုင်းတွေကိုတိုက်ကျွေးခဲ့ကြပါတယ်။စန်တာဘိုးဘိုးကြီးဝစ်ဆုံဝစ်ဆင်ထားသူဘသူမဆိုပါဝင်ခွင့်ရှိပြီးတော့လူ900ကျော်လောက်ပါဝင်ခဲ့ကြပါတယ်။ကိုရိုနာကပ်ရောဂါကြောင့်နှစ်နှစ်ကြာရန်နာထားရတဲ့ဒီပွဲကိုအခုနှစ်မှပြန်ဆနိုင်ခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့14ချိန်မြောက်ကျင်းပတာဖြစ်ပါတယ်။နှင်းတသမ5ကီလိုမီတာကနေ10ကီလိုမီတာအကွာဝေးရှိတဲ့အပြေးပြိုင်ပွဲအမျိုးမျိုးကိုလည်းသတ်မှတ်ရှင်ပြိုင်ခဲ့ကြပြီးတော့အသက်အရွယ်အမျိုးမျိုးအတွက်အုပ်စုအမျိုးမျိုးနဲ့ယောက်ျားမိန်းမအုပ်စုခွဲခြားပြီးတော့လည်းစုအမျိုးမျိုးချီးမြှင့်ခဲ့ပါတယ်။ပြိုင်ပွဲအစနဲ့အဆုံးပန်းနိုင်နေရာဖြစ်တဲ့မီရှန်ဒော့ဖ်မြို့တော်ခမ်းမနေရာမှာလည်းချောကလက်တွေနဲ့ရိုးရာမဲဝိုင်တွေကိုလည်းတိုက်ကြွေးခဲ့ကြပါရယ်ခင်ဗျာ
သူကြဆက်များသတင်းများအစီအစဉ်ကိုကိုငင်းညက်နဲ့မခင်ဖြူတွေတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဥတ္တမောင်သားကတလဲကြီးညာပေးมาဖြစ်ပါတယ်ဗျာ
ဥရောပအမေရိကန်နဲ့ဩစတြေးလျတို့ရဲ့ရန်ကာကွယ်ဖို့အတွက်ရုရှားကတစ်စစ်မြင့်လက်နက်တွေကိုထုတ်လုပ်ဖို့ကြိုးစားနေတယ်လို့တပ်ပရာဟောင်းဒေဗစ်ထရီမက်ဗီဒက်ဖ်ကတင်းငွေတင်းကပြောလိုက်ပါတယ်။ဖြက်စီးရအကောင်းဆုံးလက်နက်တွေကိုကျွန်တော်တို့တို့ထုတ်နေပါတယ်လို့မက်ဗီဒက်ဖ်က Telegram လူမှုစာမျက်နှာမှာရေးသားခဲ့တာပါ။ထိုင်ဝမ်ပုဂ္ဂိုလ်တွေကိုတရုတ်ကပိတ်ပင်တာဟာနိုင်ငံတကာကုန်သွယ်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ထိုင်ဝမ်ကိုတမင်ခွဲခြားဆက်ဆံတာဖြစ်တယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဆူဆိုင်းချန်ကဒီကနေ့ဆွဆွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့မှာပဲထိုင်ဝမ်ကတင်ပို့ခဲ့တဲ့အရက်တချို့ကိုတရုတ်ကောက်ခွန်အာဏာပိုင်တွေကတင်ပို့ခွင့်ရုပ်ထည့်ရပ်ပစ်လိုက်တဲ့အကြောင်းထိုင်ဝမ်ဗန်ဒိုင်းဝန်ကြီးကပြောပါတယ်။တရုတ်နဲ့မြောက်ကိုရီးယားတို့အချင်းချောက်ခံနေရတဲ့အခြေအနေမှာဂျပန်ဟာစီးရီးအသုံးစိတ်ကိုတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်အာဏာရ Liberal Democratic Party ရဲ့မူဝါဒရေးရာအကြီးအကဲကိုအီချီဟိုက်ဂီဦးဒါကတင်းကြွနေနေကထိုင်ဝမ်ခီးစစ်တွေမှာပြောလိုက်ပါတယ်။တရုတ်နိုင်ငံမှာဆွေးကလူတွေကိုအိမ်ထဲကနေအပြစ်မဲ့ထွက်ဖွဲ့နေကြဖို့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းလိုက်ချိန်မှာပဲကိုဗစ်ကူးစက်မှုတွေတိုးပွားများပြားလာနေပါတယ်။
သတင်းချင်းချုပ်ကိုဥတ္တမောင်တန်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့
Cornelius Janner နဲ့ TN1 တို့ဖြစ်ပါတယ် VOA American အတန်းရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလို့ပြီးတော့19:25:30နဲ့လိုင်းလမီတာ190တို့ကနေအတန်းလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.